Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်ဗျာခင်ဗျာ VOA American တန်က2019ခုနှစ်မတ်လ16ရက်ကြာသပတေးနေ့မနေ့ကအစီအစဉ်ဒီကို American ပြည်ထောင်စုမြို့တော် Washington DC ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ line meter 3040 49ကနေဖိုင်းယူနားဆင်နိုင်ကြသလို VOA ရဲ့ Facebook စာမျက်နှာမှာလည်းအချိန်နဲ့တပြေးညီနားဆင်လို့ရပါတယ်ခင်ဗျာတို့တာရှင်အားလုံးရွှေလန်းချမ်းမြေ့ကြပါစေခင်ဗျာကျွန်တော်စံမိုးပြပါအခုနှစ်ဖက်အစီအစဉ်ဒီကိုတာဝန်ယူတင်ဆက်ပေးပါပါ
မင်္ဂလာမနက်ခင်ဗျာခင်ဗျာကျွန်တော်ကတော့ဇောင်းဝလိုက်ပါဒီမနက်မှာထူးခြားတဲ့သတင်းတွေကတော့သမ္မတဟောင်းအိုဘားမားကသူ့ရဲ့ဖုန်းကိုကြားပြနားထောင်ခဲ့တယ်ဆိုတော့သမ္မတထရန့်ရဲ့ပြောဆိုမှုဟာအခြေမြစ်မရှိကြောင်းလွတ်တော်ကော်မတီကပြောပါတယ်2014ခုနှစ်က Yahoo site ကိုဖောက်တွင်းပြီးအချက်လက်တွေခိုးယူသွားခဲ့တဲ့လူတန်တရားရှိသူရုရှားသရှုတွေကိုအမေရိကန်ကဆွဲချက်တင်လိုက်ပါတယ်တရုတ်နိုင်ငံရဲ့ဝန်ကြီးဌာနရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်နဲ့မြောက်ပိုင်းစီးရေးမဟာမိတ်အဖွဲ့ဝင်ကိုယ်စားလှယ်တွေကုမင်းမြို့မှာတွေ့ဆုံခဲ့ကြပါတယ်ဒီလိုထူးခြားတဲ့သတင်းတွေကိုကြားကြရမှာပါခင်ဗျာ
โอเคကောင်းပါခင်ဗျာအဲ့ဒီလိုသတင်းတွေကြီးညာပြီးတင်ဆက်ပေးမယ်တရုတ်မြန်မာနယ်စပ်ရေးအခြေအနေအကြောင်းသတင်းလာမှာဆိုရင်တော့
So I think China's message is clear that China wants ceasefire along the border but whether it is going to happen whether it will be
မြန်မာရေးကြောင့်တရုတ်သူ့တွေပညာရှင်ရွန်းဆိုင်ရဲ့ပြောဆိုချက်ဖြစ်ပါတယ်မြန်မာပြည်မှာအပြည့်စုံကိုတင်ဆက်ပေးမှာကိုနားဆောင်မြောနားထောင်ပါတရုတ်မြန်မာနယ်စပ်ကအခြေစိုက်တည်ရင်သာလက်နက်ကင်ဖွဲ့တွေနဲ့တရုတ်နဲ့မြန်မာတရုတ်နိုင်ငံဆိုင်ရာမြန်မာအထူးကိုယ်စားလှယ်တို့တရုတ်နိုင်ငံကုမင်းမြို့မှာအပြစ်ခတ်ရက်စရေးနဲ့ညီငယ်လုပ်ငန်းစဉ်ပေါ်ဆွေးနွေးကြတဲ့အကြောင်းသတင်းလွှာသမ္မတဒေါ်နယ်ထရန့်ရဲ့အမေရိကန်ပြည်ထောင်စုအတွင်းဝန်ရောက်ခွင့်ယာယီပိတ်ပင်တဲ့အမိန့်ညင်ညာချက်အစ်စ်ရဲ့အလားအလာမလေးရှားနဲ့မြောက်ကိုရီးယားနိုင်ငံတို့ကြားအခြေအနေစတဲ့သတင်းလွှာတွေကိုတင်ဆက်ပေးဖို့ရှိပါတယ်အခုတော့အရင်ဆုံးနိုင်ငံတကာသတင်းတွေကိုကိုစော်ဝင်းနိုင်နဲ့ဒေါ်ခင်မျိုးတက်တို့ကညင်ညာပေးကြပါလိမ့်မယ်ခင်ဗျာ
မနေ့နိုဘာရုပ်ောက်ပွဲမှာတိုင်ခင်သမ္မတဟောင်းဘာရက်အိုဘားမားကသူ့ရဲ့ဖုန်းကိုကြားပြခိုးနှားထောင်ခဲ့တယ်ဆိုတဲ့သမ္မတဒေါ်နယ်ထရန့်ရဲ့ပြောဆိုမှုဟာအခြေအမြစ်မရှိကြောင်းအောက်လွှတ်တော်ထောက်လိုင်းရေးကော်မတီကထိတ်တန့်ခေါင်းဆောင်တွေကပို့ထုတ်နေမှာပြောကြားလိုက်ကြပါတယ်။နယူးယောက်မြို့မှာရှိတဲ့သမ္မတထရန့်ရဲ့ယုံကြုတ်ကဖုန်းတွေကိုကြားပြနှားထောင်ခဲ့တယ်ဆိုတဲ့တက်တဲ့အထောက်အထားမတွေ့ရှိရကြောင်းထရန့်တာဝါကိုဖုန်းကြားပြနှားထောင်ခဲ့တယ်လို့သူ့အနေနဲ့မယူဆကြောင်းကော်မတီဥက္ကဋ္ဌအရီပါဘလီကန်လွတ်တော်အမဒေဗင်နူးနက်စ်ကပြောပါတယ်အောက်လွှတ်တော်ထောက်လိုင်းရေးကော်မတီကထိတ်တန့်ဒီမိုကရက်အမအာဒမ်ရှစ်ဖ်ကလည်းကော်မတီဥက္ကဋ္ဌရဲ့ပြောဆိုမှုကိုထောက်ခံလိုက်ပြီးအခုချိန်ထိဖုန်းကြားပြနားထောင်ခဲ့တယ်ဆိုတဲ့အထောက်အထားလုံးဝမတွေ့ရကြောင်းပြောပါတယ်သမ္မတထရန့်ရဲ့ဖုန်းတွေကိုကြားပြနားထောင်ရေးတရားရုံးကအမိတ်ထုတ်ပြန်ပေးရေးတောင်းဆိုခဲ့ခြင်းရှိမရှိဆိုတဲ့အထောက်အထားကိုလာမယ့်တနင်္လာနေ့မှာတရားရေးဌာနကတင်ပြလာမှာကိုသူတို့အနေနဲ့စောင့်မျှော်နေကြောင်းလွတ်တော်အမဒီဖြစ်ကြတဲ့Devin Nunes နဲ့ Adam Schiff တို့ကပြောပါတယ်သူတို့ရဲ့ဖုန်းတွေကိုသမ္မတဟောင်းအိုဘားမားကကြားပြနားထောင်ခဲ့တယ်ဆိုပြီးမတ်လ၄ရက်နေ့က Twitter လူမှုကွန်ရက်ကတဆင့်ဆွဆွဲပြောဆိုလိုက်ပြီးတဲ့နောက်ဒီကိစ္စကိုလွတ်တော်ကစုံစမ်းပေးဖို့သမ္မတအင်ဂျီတော်ကတောင်းဆိုခဲ့တာဖြစ်ပါတယ
်2014ခုနှစ်တုန်းက Yahoo site ကိုဖောက်ထွင်းပြီးတန်ပေါင်းရာနဲ့ချီတဲ့လူတွေရဲ့ကိုယ်ရေးအချက်လက်တွေကိုခိုးယူမှုနဲ့တန်တရားရှိသူရုရှားတရှိုး2ဦးနဲ့တန်တရားရှိသူနောက်ထပ်2ဦးကို American TI ဌာနကဆွဲချက်တင်လိုက်ကြောင်းဗုဒ္ဓဖူးနေမှာကြေညာပါတယ်။ရုရှားထောက်လိုင်းရေး FSB ကအရာရှိ2ဦးအပါအဝင်လူပေါင်း4ဦးကိုဆွဲချက်တင်ခဲ့တယ်လို့လက်ထောက်ရှိနေတဲ့ Mary McCock ကပြောပါတယ်။နောက်2ဦးကတော့ရုရှားအရာရှိ2ဦး Yahoo ကိုဖောက်ထွင်းဝင်နိုင်ဖို့အတွက်အကူအညီပေးခဲ့သူ Computer Hacker 2ဦးပါ။ရုရှားထောက်လိုင်းအရာရှိ2ဦးဟာ Dmitry Dokuchavov နဲ့ Igor Suchin တို့ဖြစ်ပြီးသူတို့ဟာ American ပြည်ထောင်စုနဲ့တခြားနိုင်ငံတွေက Computer တွေဖောက်ထွင်းဝင်ရောက်ခဲ့တယ်လို့လည်းသူမကပြောပါတယ်သူတို့နှုတ်က hacker တွေကိုအကာအွယ်ပေးညွှန်ကြားတယ်လို့အကူအညီပေးငွေပေးခိုင်းစေပြီးအချက်လက်တွေစုဆောင်းခဲ့တာလို့ဆိုပါတယ်ဖောက်ထွင်းတဲ့ hacker တွေဟာ Russian နဲ့ American ပြည်ထောင်စုကအစိုးရအရာရှိကြီးတွေအပြင်သတင်းသမားတွေဗန်ဒငွေကြီးဝန်ဆောင်မှုလုပ်ငန်းတွေကဝန်ထမ်းတွေနဲ့စစ်ဘက်ဆိုင်ရာပုဂ္ဂိုလ်တွေရဲ့ computer account တွေကိုအဓိကပိတ်မှတ်ထားလှုပ်ဆောင်တာလို့လည်းပြောပါတယ်အခုလိုလှုပ်ဆောင်သူတွေတဲကတူဖြစ်တဲ့ Alexi Binlin ဟာအခုတို့အလားတူဖောက်တွင်းခိုးယူမှုတွေလုပ်တာမို့ American ပြည်ထောင်စုကနှစ်ကြိမ်တန်တန်တရားဆွဲဆိုခဲ့တယ်လို့သူကို FBI ထောက်လိုင်းဌာနရဲ့အလို့ရှိဆုံး Cyber ရာဇဝတ်ကောင်စင်မှာထည့်သွင်းထားတာ၃နှစ်ကျော်နေပါပြီ။နောက် hacker တဦးဖြစ်တဲ့ Karen Habarotov ကိုတော့အင်ကာနေမှာကနေဒါနိုင်ငံမှာဖမ်းဆီးရမိခဲ့တယ်လို့လည်း Miss McCock ကပြောပါတယ်
။နယ်သာလန်နိုင်ငံမှာပုထုထိကကျင်းပတဲ့လွတ်တော်ရုပ်ောက်ပွဲတွေမှာဝန်ကြီးချုပ် Mark Rutte ကရှေ့ပြောင်းနေထိုင်သူတွေနဲ့ Islam ဘာသာဝင်တွေကိုစန့်ကျင်တဲ့ Hira ဝီလ်ဒါစ်ကိုတိတိတာတာအတားစီးရပြီးပြန်လဲအရွေးခံရမယ်အလားအလာရှိနေတယ်လို့မဲယုံအထွက်ကောက်ခံတဲ့စစ်တမ်းတွေမှာဖော်ပြနေပါတယ်။ဝန်ကြီးချုပ်ရူတေးရဲ့ပြည်သူ့လွတ်လပ်ခြင်းနဲ့ဒီမိုကရေစီပါတီကလွတ်တော်အမတ်34 ဒီနေ့ကျွန်တော်တို့ပြောမယ့်အကြောင်းအရာကတော့ဗီဒါစ်ရဲ့ပါတီအပါအဝင်တခြားနိုင်ငံရဲ့ပါတီအားလုံးနဲ့အပြတ်အသတ်အသားစီးရနေတာဖြစ်ပါတယ်ဗီဒါစ်အခုလိုရုပ်ောက်ပွဲမှာဝင်ရောက်ရှင်ပြိုင်တာဟာအမေရိကန်ပြည်ထောင်စုအပါအဝင်ဥရောပတော်အများကြီးလိုက်ပြောတဲ့နိုင်ငံရေးလှုပ်ဆောင်မှုတွေအတွက်စမ်းသပ်မှုတစ်ခုလည်းဖြစ်ပါတယ်ဘရစ်လိုခေါ်တဲ့ EU ကနေနိုင်ငံရေးဇက်ခုံမှာရှေ့တန်းကိုရောက်လာခဲ့တဲ့အတွက်ဥရောပတိုက်အတွင်းကနိုင်ငံ၏အကြပူးပေါင်းဆောင်ရွက်မှုတွေကိုချိန်ချောက်လာနေတဲ့အန်ဒီရဲ့အဖြစ်ရှုမြင်ကြပါတယ်ဒီရုပ်ောက်ပွဲမှာနိုင်ငံရေးပါတီပေါင်းအများအပြားဝင်ရောက်ရှင်ပြိုင်ကြတာကြောင့်ဘယ်ပါတီပဲအမှတ်နေရအများဆုံးအနိုင်ရရအစိုးရဖွဲ့နိုင်ဖို့အတွက်ညွန်ပေါင်းဖွဲ့ကြရမှာဖြစ်ပါတယ်အဲဒီလိုညွန်ပေါင်းဖွဲ တယ
်ဆီးရီးယားနိုင်ငံဒမတ်စကတ်စ်မြို့တော်မှာဗုဒ္ဓဘုရားကအတိတ်ကံဘုံခတ်မှုနှစ်ခုနှစ်ရံမှာဖြစ်ပွားခဲ့တယ်လို့ဆီးရီးယားစုကရုပ်သံမှာဖော်ပြပါတယ်ဒမတ်စကတ်စ်ဗဟိုတရားရုံးအဆောက်အဦဖြစ်တဲ့ Palace of Justice မှာပထမဖြစ်ပွားတဲ့တိုက်ခိုက်မှုအတွင်းလူပေါင်း25ဦးသေဆုံးခဲ့ရတယ်လို့ဆီးရီးယားစုကသတင်းဌာနကပြောပါတယ်ဒါပေမဲ့အသေးစိတ်အချက်လက်ကိုမထုတ်ပြန်ပါဘူးနောက်နှစ်နာရီလောက်ကြာမှနောက်ထပ်အတိတ်ကံဘုံခတ်သမားကဒမတ်စကတ်စ်အနောက်ပိုင်းမှာရှိတဲ့စားတောက်ဆိုင်ထဲမှာသူ့ကိုသူဖောက်ခွဲတိုက်ခဲ့တာပါဒီဖောက်ခွဲမှုကြောင့်သေဆုံးတဲ့ရသူအများပြားရှိတယ်လို့ရုပ်သံကကြေညာပေးမယ့်အရေးအတွက်အတိအကျမသိရသေးပါဘူးဘုဘူးနဲ့တေကံဘုံခွဲမှုမဖြစ်ပေါ်ခင်ရင်သတင်းပတ်လောက်တုန်းကအလားတူဖောက်ခွဲမှုတွေဟာရှီယာမွတ်စလင်တွေရဲ့ဂူတင်းကျိုင်းနေရာမှာဖြစ်ပေါ်ခဲ့တာပါအဲ့ဒီမှာလူပေါင်း40သေဆုံးပြီးဒဏ်ရာရသူက120ကျော်ပါတယ်ဒီတိုက်ခိုက်မှုကိုဆီးရီးယားကအယ်ကိုင်ဒါနဲ့ဆက်နွယ်နေတဲ့အဖွဲ့ကသူတို့လှုပ်ဆောင်တာလို့ကြေညာပါတယ
် UAE ဗီဂျန်တန်ရဲ့မနက်ဖက်မြန်မာဘာသာစစ်စစ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 618ကနဲ့ဒုတိယနိုင်ဝတ်မှာလိုင်းလက်မီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ကျွေးမေကန်တန်ကသတင်းတွေကိုဆက်လက်ကြီးညာနေတာပါခင်ဗျာတရုတ်နိုင်ငံကြားရေးဌာနရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်စွန့်ကော်ရှက်နဲ့တရုတ်မြန်မာနယ်စပ်အခြေစိုက်မြောက်ပိုင်းမဟာမိတ်အဖွဲ့ဝင်ကိုယ်စားလှယ်တွေကုမင်းမြို့မှာတွေ့ဆုံခဲ့ကြပါတယ်တွေ့ဆုံမှုအတွင်းလက်ရှိတိုက်ပွဲတွေပေါ်ဆောင်နေတဲ့တိုင်းဒေသနဲ့ကိုင်နေအနေနဲ့အစိုးရကဆောင်ရွက်ပေးနိုင်တဲ့အခြေအနေကိုလည်းတရုတ်ကိုယ်စားလှယ်ကကန့်လန့်ခဲ့တယ်လို့ဆိုပါတယ်လက်ရှိလောက်ကန်ဒေသတိုက်ပွဲတွေအဆုံးသတ်ဖို့အပါအဝင်27ရာစုပင်လုံညီလာခံတည်ရေးမတည်ရေးတနင်္ဂနွေလုံးအပြည့်ရစာချုပ် NCA အပေါ်သဘောထားတွေကိုနှစ်ဖက်ဆွေးနွေးခဲ့ကြတဲ့အကြောင်းမြောက်ပိုင်းစီရေးမဟာမိတ်အဖွဲ့ဝင်တွေက VO ကိုပြောပါတယ်ကန်ရီကချင်လက်နက်ကိုင် TNLA တအောင်ပလောင်လက်နက်ကိုင် AA ရခိုင်လက်နက်ကိုင်တပ်နဲ့MNDAA ကိုကန်လက်နက်ကင်တပ်တို့စုဖွဲ့ထားတဲ့မြောက်ပိုင်းမဟာမိတ်အဖွဲ့နဲ့တည်ထောင်တွေ့ခဲ့သလို UWSA ဝါလက်နက်ကင်အဖွဲ့နဲ့လည်းတရုတ်အထူးကိုယ်စားလှယ်တွေ့ဆုံဆွေးနွေးခဲ့ပါတယ်ဒီတွေ့ဆုံမှုကိုကြည်ချင်းအဖြစ်မြမညဉ့်ညဤလုပ်ငန်းစဉ်မှာတရုတ်ကထဲထဲဝင်ဝင်ပါဝင်ဆောင်ရွက်လာမယ့်အနေအထားရှိနေတယ်လို့မြမအရေးကြွန့်ကျင်သူတွေကသုံးသပ်ပါတယ
်စင်ကာပူမြန်မာတန်မွေးပြည်ချံတန်နှန်းချောင်းSMVTI ကိုလာမဲ့၃နှစ်အတွင်းမြန်မာနိုင်ငံကိုလွှဲပြောင်းပေးမဲ့နားလည်မှုစာချုပ်လာလက်မှတ်ရေးထိုးခွဲကိုမတ်လ15ရက်ဗုဒ္ဓဟူးနေ့ကျင်းပရမှာစင်ကာပူနိုင်ငံရဲ့ဂုဏ်သံဆောင်အကြီးအကဲဝန်ကြီးဂိုချောက်တောင်တက်ရောက်ခဲ့ပါတယ်။ဒီသဘောတူညီချက်အရရန်ကုန်မှာဖွင့်ထားတဲ့တန်တန်းချောင်းအတွက်ငွေကြေးထောက်ပံ့မှုနဲ့စီမံခန့်ခွဲမှုတွေကိုမြန်မာအစိုးရကတဖြည်းဖြည်းလွှဲပြောင်းယူမှာဖြစ်ပြီးတချိန်တည်းမှာပဲဒီချောင်းဝန်ထမ်းတွေကိုယ်တိုင်ချောင်းစီမံအုပ်ချုပ်ရေးမှာစင်ကာပူနိုင်ငံကူညီပေးတဲ့အနေနဲ့ဤပညာစီမံခန့်ခွဲမှုစွမ်းရည်တွေကိုဆက်လက်ပံ့ပိုးပေးမှာပါ။မြန်မာနိုင်ငံသုံးကြာရှိလာတဲ့မစ္စတာကူဟာနေပြည်တော်အင်္ဂါနေ့ကရောက်ရှိတာဖြစ်ပြီးဗုဒ္ဓဘုရားမှာနေပြည်တော်မှာသမရဥထင်ကျော်နဲ့ကတမရအရာသမရစီဥစည်းချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့ပါတွေ့ဆုံခဲ့ပါတယ်။သမရဥထင်ကျော်နဲ့မစ္စတာဂိုးတို့တွေ့ဆုံပွဲမှာမြန်မာနိုင်ငံတိုးတက်ရေးအတွက်စင်ကာပူနဲ့ဖွံ့ဖြိုးရေးဆိုင်ရာမဟာဗျူဟာတွေဆွေးနွေးခဲ့တယ်လို့စင်ကာပူနိုင်ငံသားဌာနကကြေညာချက်ထုတ်ပြန်ပါတယ်။ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့တွေ့ဆုံပွဲမှာတော့မြန်မာနိုင်ငံတိုးတက်ဖွံ့ဖြိုးရေးအတွက်စင်ကာပူကဘယ်လိုဆက်ပြီးပံ့ပိုးပေးနိုင်လဲဆိုတာဆွေးနွေးခဲ့ကြတယ်လို့ဆိုပါတယ်။မစ္စတာဂိုးကချက်တပရင်းနေမှာတော့နိုင်ငံတော်၏အတိုင်းအမြံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်နဲ့နေလေစာစာတုံးရဲ့တွေ့ဆုံဆွေးနွေးမှာဖြစ်တဲ့အပြင်လက်တော်ရေးရနဲ့အထူးကိစ္စရပ်များလေ့လာဆန်းစစ်တဲ့ကော်မရှင်ဥက္ကဋ္ဌသူရဥရှိမန်းနဲ့လည်းတွေ့ဆုံမှာဖြစ်ပါတယ်
။အမေရိကန်နိုင်ငံရဲ့ဝန်ကြီး Rex Tillerson ဟာကြီးထွားလာနေတဲ့မြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့ဒုံးကျည်တွေနဲ့ချင်းချောက်လာနေတဲ့အန်ဒီယေကိုခုခံကာကွယ်ရေးနဲ့ဒေတာရုံးကမဟာမိတ်တွေနဲ့အတူအမေရိကန်ပြည်ထောင်စုကအတူရတီကြောင်ထတ်လောင်းပြသရေးတို့အတွက်အာရှသုံးနိုင်ငံခီးစဉ်ရဲ့ပထမခီးတစ်ထောက်အဖြစ်ဂျပန်နိုင်ငံကိုရောက်ရှိသွားပြီဖြစ်ပါတယ်။ဝ Wenji Dilasenha, Tukizin doing Japan, Tango Yan, a deal and Noga Kanon in a twist of my people. Tabi met Dikizin doing a current American and Yai when you know my tongue and dying like by Lishi Day. They end up the Yapia like by Tamaram Hubau. Dikizin, my like by Wood Dre, she was a Wada Beko Yane, Independence Channel Review online the Nintanaga, the end up Aaron McPikes to Ugo that you check or some tobacco.
Music telling where GK Pedu. အဖြစ်နဲ့သမ္မတဒေါ်နယ်ထရန့်အမည်စင်းတင်သွင်းထားတဲ့အထက်လွှတ်တော်မှာဟောင်ဒန်ကုတ်စ်ကိုအထက်လွှတ်တော်ကပို့တပူးနေမှာအတည်ပြုပေးလိုက်ပါပြီ။ထောက်ခံမဲ့ဆစ်ဆန်နာမည်ကန့်ကွက်မဲ့ဆင်နမဲနဲ့အတည်ပြုပေးတာပါ။မစ္စတာကုတ်စ်ဟာအင်ဒီယားနာပြည်နယ်မှာအထက်လွှတ်တော်မှာဖြစ်တဲ့ဆက်ချောင်းနှစ်ကြာတာဝန်ထမ်းဆောင်ခဲ့သူပါ။
နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုယ်စားဝန်ထမ်းတဲ့ဒေါက်ခင်မြတ်တက်တို့ကြီးညာတော်ခဲ့ကြတာဖြစ်ပါတယ်။အခုတော့တရုတ်မြန်မာနယ်စပ်အခြေအနေနဲ့ပတ်သက်တဲ့သတင်းလွှာတွေကိုတင်ဆက်ပေးပါမယ်။တရုတ်မြန်မာနယ်စပ်အခြေစိုက်တိုင်းဒေသလက်နက်ကိုင်တပ်ဖွဲ့တွေနဲ့တရုတ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်တို့တရုတ်နိုင်ငံကုမင်းမှာအပြစ်ခတ်ရစေးရေးငြင်းငြင်းလုပ
တရုတ်နိုင်ငံသားရဲ့ဝန်ကြီးဌာနရဲ့မြန်မာဆန်ရအထူးကိုယ်စားလှယ်ဆွန်ကော်ရှန်နဲ့တရုတ်မြန်မာနယ်စပ်အခြေဆိုင်မြောက်ပိုင်းစီရီမဟာမိတ်အဖွဲ့ကိုယ်စားလှယ်တွေကူးမင်းမြို့မှာတွေ့ဆုံခဲ့ကြတာပါ။
လက်ရှိလောက်ကင်ဒေတာတိုက်ပွဲတွေအဆုံးသတ်ဖို့အပါအဝင်၂၁ရာစုပင်လုံညီလာခံတည်ရေးမတည်ရေးတနင်္ဂနွေနေ့အဖြစ်ရစားချုပ် NCA ပေါ်သဘောထားတို့ကိုနှစ်ဖက်တို့ဆွေးနွေးခဲ့ကြတဲ့အကြောင်းမြောက်ပိုင်းစီရီမဟာမိတ်အဖွဲ့ဝင်ရခိုင်လက်နက်ကင်တပ်ရဲ့စေဦးစီးချုပ်ဗိုလ်မှူးချုပ်ဒေါက်တာညိုထွန်းအောင်ကအခုလိုပြောပါတယ်။သူသဖြင့်တော့ဒီမတ်လ၆ရက်နေ့မှာကျွန်တော်တို့ဒီလောက် ဒီကျွန်တော်တို့ဒီပန်ခန်းလွန်ခဲ့တဲ့ရသက်တပတ်တွေထဲကဟိုကျင်းပပြုလုပ်ပြီးတဲ့ပန်ခန်းကြီးလာခံပေါ်မှာသဘောထားရဲ့
အဲအချက်လဲအဲ့လိုမျိုးတော်တော်များများရဲ့မြောက်ပိုင်းမှာမြေအဖွဲ့နဲ့တီးတဲ့တွေ့ဆုံခဲ့တယ်လို့UWS ရဲ့ဝါလက်နက်ကိုင်အဖွဲ့နဲ့လည်းမြန်မာဆန်ရတရုတ်အထူးကိုယ်စားလှယ်တို့မနေ့ကတွေ့ဆုံဆွေးနွေးခဲ့ကြပါတယ်တိုင်းသောလက်နက်ကိုင်တွေနဲ့အစိုးရတပ်မတော်တို့ကြားဆောင်ရွက်ပေးနိုင်တဲ့ကိစ္စတွေကိုလည်းတရုတ်ကိုယ်စားလှယ်ကကန့်ကွက်တယ်လို့အေးအေးအဖွဲ့ရဲ့စေဦးစီးချုပ်
ဒီအစိုးရဖက်ကအပုဂ္ဂိုလ်တွေနဲ့တွေ့ဆုံမယ်ဆိုလို့ရှိရင်ခင်ဗျားတို့အတူတို့နဲ့ဆက်တွေ့တဲ့အရှင်နေရှိသလားမရှိဘူးဆိုလို့ရှိရင်လည်းသူဒီမစ္စတာဆွမ်တို့အနေနဲ့ကူညီပေးရမလား ကူညီပေးဖို့အတွက်လည်းသူတို့ဘက်ကအဆင်သင့်ရှိတယ်လို့တကယ်လို့အစိုးရဖက်ကဆန္ဒရှိလို့ကျွန်တော်တို့ကိုတွေးဆုံရှင်တဲ့စိတ်ဆန္ဒရှိမယ်ဆိုလို့ရှိရင်လည်းသူတို့တွေနဲ့ကူညီဖို့အဆင်သင့်ရှိတယ်လို့တကယ်လို့လိုအပ်လို့ရှိလို့ဟိုခင်ဗျားတို့ဒီတရုတ်နိုင်ငံမှာပဲဖြစ်ဖြစ်နေတဲ့အဆင်ပြေတဲ့တော်တဲ့နေရာတစ်ခုမှတွေးဆုံမယ်ဆိုရင်လည်းသူတို့ဘက်ကကူညီပေးဖို့အဆင်သင့်ရှိတယ်
ရှိတယ်ဆိုတော့ပုံစံမျိုးကိုသူတို့ပေါ်ပြပါတယ်ဆိုတော့ပေါင်းကူတထားပုံစံမျိုးအနေနဲ့ပြောမယ်ဆိုရင်လည်းပြောလို့ရပါတယ်မြမညီချင်ရေလုပ်ငန်းရှင်မှာတယောက်ဖက်ကထဲထဲဝင်ဝင်ပါဝင်ဆောင်ရွက်လာမယ်အနေအထားရှိတယ်လို့မြမရေချွန်ချင်သူထောက်တာလာကြစောကတုံးတပါတယ်တော်စုကအခုဘာပဲဖြစ်ဖြစ်တတ်မလို့နဲ့ပြည်သူလူထုအကြတတ်မလို့နဲ့တိုင်းရင်းသားတွေအကြ ကိုသူကဆက်သွယ်ပေးနေတာလေအဲ့ဒီအခွင့်ကောင်းကိုယူပြီးတော့အဲမိမိတို့မိမိတို့ရဲ့ဟိုစစ်တမ်းရားတွေကိုပြန်သွိုင်းရင်သူတို့အတွက်ဂုံပိတ်ခအရှိဆုံးအကောင်းဆုံးအလုပ်ဖြစ်မှာပဲခက်တာကသူတို့ကအဲ့လိုမပြန်နိုင်ဘူးဖြစ်နေတာအဲ့လိုမပြန်နိုင်တဲ့ခါကျတော့တော်တော်ပြောရဆိုတာထက်နေပုံရတယ်ဒါပေမဲ့တရုတ်ဖက်မှာလေကျွန်မကြည့်တာတရုတ်မှာလေတချို့ကိစ္စတွေကအဆက်အဆက်တွေရှိပုံရတယ်ဒါကြောင เออสัวตัดแต่เชิงเลยติยุคไหนกันจะให้วันนี้ตัวอะไรไปดีจ้าเรื่องเลยที่ชั่วเออยี่จีเดลุรีตัวนี้จ้าอะไรไปตัวเองโตสุดเลยตัวเด็กก้าเจ้าเลยตัวเด็กเจ้าชั่วสูบจูบมุ้งจีดันช่วยชีกันตัดตัวจ้าอะไรไปเออเดี๋ยวก็เลยตัวไก่ไงน้ำยาล้านนี่เนี่ยเว้นไก่มาเว้นเนี่ยตัวอะไรจีอะไรเออบ้ามาตั้มโรนี่เนี่ยเลยโอ้กงเด็กข้าชีชี
เขาไหนเนี่ยล่ะดีล่ะไม่ใช่เลยเออเราตัวเบาๆเราดูเลยจูดานี่ละเดี๋ยวสุยาเพิกก็เดี๋ยวเสร็จแต่พี่เวียนเปียงเนี่ยมูปงสันวิโกยามาเพิกกูไต่ตู้นี่ละเรื่องเล็กสิเนี่ยเด้อเราเต้าจะลาเจ้าสก้าเปียวบาร์เลยเดี๋ยวจำรอมาเลยจะต้องไหนจะบ่มีเลยตัวไอ้พี่เวียนเปียงเลยเดี๋ยวมีอะไรรู้อะไรเออไอ้ที่หาเรื่องตัวอุปมาเรื่องเปียบารีเปียเนี่ย
เปียวนี่อะไรรู้สิเลยเปียบ้ามาสุดท้ายพี่เวียนเปียวเลยยี่หูเลยจันโอรู้เดียวตักเก็บพี่เวียนเปียวเลยยี่หูเลยซันน์มูนาจูบิลล์เนี่ยมาเรื่อยๆปารุโรเปียวนี่อะไรรู้จ้าเดียวเนี่ยมาเนื้อจะเชื่อใจลูกชายนี่เลยแต่นั่นแหละก็พอเลี้ยงกูรู้สุพัชชาเลยเนี่ยมาพี่เมียวไปสิยิ้มหามีพอเป็กการู้เนี่ยมาเนี่ยนิสัยเดียวลูกนั่งยืนจันเองก็ป่าวเวลาละก็ยิ่งจะยิ่งลงงานเสียด้วยก้ามมันเล็กขนาดเดียบพี่เดียวลูกเปียวสู้จำหาเส้น
มาถึงที่เปียบเปียบตัวละวัดเสด็จเปียบมาส่วนคู่กันตีตาป่าวเวนเตียวมีมาเนื้อจัดเช้ามาปีขยันใส่เมียนุยาสีบุตรเดียวสุยาเปก้าเจ้าเวนยี่เนสทาวเยมุฮาเนื้อจัดที่นี่เนี่ยเตียวเนงันดารีเลยลุงยุยด้วยยี่จิลูกพี่เดียวเตียวตุเดดิตอุกัดตงตาป่าเลยดิเอ็งกันนี่ก็เตียวเนงันยูนันปีเนี่ยกุ้งเมียนมาเตียวสุยาทุกุสเลก้าเนี่ยไปมาหาไม่พอเลยเนี่ยทุกส่งปีตัวปีขยันใส่สัญญาคริสัยดีกุสุนิกระพี่ป่าเลยมาเอ็งจีเนงาปีส่งอุสบ
ရနဲ့တွဲဆုံဆွေးနွေးနိုင်မယ့်နည်းလမ်းတွေနဲ့ပတ်သက်ပြီးတရုတ်နိုင်ငံအာရှရေးရာအထူးကိုယ်စားလှယ်စွန်ကော်ရှန်ဦးဆောင်တဲ့အဖွဲ့ဟာမတ်လ14ရက်နေ့က KIA ကချင်လွတ်လပ်ရေးအဖွဲ့ AA ရခိုင်အဖွဲ့ TNLA တအောင်းပလောင်အဖွဲ့ MNDA ကိုကန့်အဖွဲ့တွေပါဝင်တဲ့မြောက်ပိုင်းမဟာမိတ်အဖွဲ့နဲ့တွဲဆုံဆွေးနွေးခဲ့ကြပါတယ်တရုတ်အထူးကိုယ်စားလှယ်ဟာမကြသေးခင်ကပဲနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်တက်မတော်ကာဝေးဦးစည်းချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်တို့နဲ့လည်းနေပြည်တော်မှာတိကျစီတွေ့ဆုံဆွေးနွေးခဲ့ပါတယ်။အခုလိုတရုတ်ဆိုးရဘက်ကအဆက်မပြတ်ဂျားဝင်နှိမ့်နှိုင်းဆောင်ရွက်မှုဟာတိုက်ပွဲတွေကြောင့်တရုတ်နိုင်ငံသားတအူးမကြသေးခင်ကပဲတည်ဆုံခဲ့ပြီးနောက်ထပ်ဒုက္ခသည်တွေဟာလည်းတရုတ်နိုင်ငံနဲ့ဝင်ရောက်တိမ်းရှောင်လာတဲ့အတွက်တရုတ်ဟာသူတို့နယ်စပ်တည်ငြိမ်မှုရရှိစေဖို့ရည်ရွယ်ချက်ကြောင့်ဖြစ်တယ်လို့တရုတ်မြန်မာအရေးကျွမ်းကျင်သူအမေရိကန်အခြေစိုက် Stimson Center သုတေသနဌာနကတရုတ်သုတေသီယွန်းဆန်ကပြောပါတယ်
So in terms of the meetings that the Chinese Special Envoy had with the ethnic minority representatives in Kunming on March 14th, that we know that the Chinese
focus is on the Chinese focus. တိုက်ပွဲကြောင့်တရုတ်နိုင်ငံသားတူတည်ဆုံးခဲ့ရပါတယ်။နောက်ပြီးစစ်ပြေးဒုက္ခသည်တွေဟာတရုတ်ပိုင်းနဲ့ထဲကိုထွက်ပြေးလာနေကြတာပါ။ဒါကြောင့်တရုတ်မှာအ धिक ဦးစားပေးပြီးဆောင်ရွက်ရမယ့်အပိုင်းရှိနေပါတယ်။တရုတ်ကအပြစ်ကရစဲရေးကိုလိုလားချောင်းပြတယ်ဆိုတာကအဆက်မပြတ်ဖြစ်နေတဲ့တိုက်ပွဲတွေကြောင့်တရုတ်နယ်စပ်လုံခြုံရေးကိုထိခိုက်နေပြီးအဲ့ဒီဒေသမှာရှိတဲ့တရုတ်နိုင်ငံသားတွေရဲ့အသက်အန္တရာယ်ကိုပါချင်းချောက်နေလို့ဖြစ်ပါတယ်။
တရုတ်အထူးကိုယ်စားလှယ်နဲ့မြောက်ပိုင်းမဟာမိတ်အဖွဲ့တွေတွေ့ဆုံပွဲမှာမြန်မာအစိုးရနဲ့ဆွေးနွေးနိုင်မယ့်အလားအလာပါဝင် NCA အဖြစ်ခက်ရစေးစာချုပ်မှာလက်မှတ်ရေးထိုးမထိုးစတဲ့အပေါ်မှာဆွေးနွေးခဲ့ကြပါတယ်။ဒါနဲ့ပတ်သက်လို့ယွန်းဆန်ကအခုလိုသုံးသပ်ပါတယ
် So I think China's message is clear that China wants ceasefire along the border.
But မြန်မာနယ်စပ်တခြားမှာအပြစ်ခက်ရစေးလူလာတယ်ဆိုတာကိုတရုတ်ဘက်ကရှင်းရှင်းလင်းလင်းနဲ့ပြောပြထားပါတယ်။ဒါပေမဲ့လက်တွေ့ဖြစ်လာမလားဆိုတာကတော့နေဆက်မှာရှိနေတဲ့ဥပမာ MNDAA လိုမျိုးတိုင်းသက်လက်နက်ကင်အဖွဲ့တွေပေါ်မှာတရုတ်ရဲ့ဩဇာလွှမ်းမိုးမှုဘယ်လောက်ထိရှိမလဲကျမတို့ကစောင့်ကြည့်ရမှာဖြစ်ပါတယ
်တရုတ်အစိုးရအထူးကိုယ်စားလှယ်အဖွဲ့ဟာ UWSP ဝတ်ပြည်သွေးစည်းညီညွတ်ရေးပါတီကိုယ်စားလှယ်တွေနဲ့လည်းတဆက်တည်းတခြားစီတွေ့ဆုံဆွေးနွေးခဲ့ပါတယ်အခုလိုတရုတ်မြန်မာနယ်စပ်မှာတိုက်ပွဲတွေဖြစ်နေတဲ့အပေါ်တရုတ်ရဲ့ရည်တည်ချက်နဲ့ပတ်သက်လို့ Washington DC ခြေဆိုင် Carnegie Endowment for International Peace အဖွဲ့ကမြန်မာအရေးကျွမ်းကျင်သူ Vikram Nehru ရဲ့တုံ့တက်ချက်ကတော့
Well from China's perspective a stable Burma is very much in its interest so I think as far as the
မြန်မာနိုင်ငံတည်ငြိမ်ရေးဟာတရုတ်နိုင်ငံအတွက်အလွန်အရေးကြီးပါတယ်တရုတ်ဆိုရဟာယူနန်ပြည်နယ်အပါအဝင်နေဆက်ချင်းကပ်နေတဲ့မြန်မာနိုင်ငံမှာ တိုးတက်ဖွံ့ဖြိုးရေးတရားဝါပြောရေးလူလားတဲ့အတွက်တည်ငြိမ်မှုရှိမှဖြစ်မယ်လို့မြင်ထားပါတယ်။နောက်မြန်မာနိုင်ငံထဲမှာလည်းတရုတ်ရဲ့အကျိုးစီးပွားတွေရှိနေတယ်ဆိုတာထင်ရှားပါတယ်။ဒါပေမဲ့တကယ်အခြေအနေမှာတရုတ်မြန်မာနယ်စပ်မှာယူပေါက်တွေရှိနေပါတယ်။နယ်စပ်မှာတရားမဝင်မှောင်ခိုလှုပ်ဆောင်မှုတွေအများများနေတယ်လို့ထိန်းချုပ်ဖို့ခက်ခဲပြီးမြန်မာဘက်ချမ်းမှာလည်းတိုက်ပွဲတွေဆက်ပြီးတော့ဖြစ်နေပါတယ်။တရုတ်အစိုးရကအဲ့ဒီဒေတာတဝိုက်မှာတည်ငြိမ်စေချင်တာပါ။
ကုလသမဂ္ဂလူခွင့်ရေးကောင်စီညီလာခံမှာမြန်မာနိုင်ငံကရခိုင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းမှာလူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့တိကျစုံစမ်းစစ်ဆေးဖို့မတ်လ23ရက်နေ့ကကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်ရန်ဟင်းလီအပါအဝင်နိုင်ငံအတော်များများကတိုက်တွန်းခဲ့တာတွေရှိပေမဲ့တရုတ်ကိုယ်စားလှယ်ကတော့ဒါဟာပြည်ရင်းရေးကိစ္စဖြစ်တယ်လို့ကန့်ကွက်ပြောဆိုခဲ့ပါတယ
်။သောရရှင်များရှင်မပြင်းနဲ့မော်လမြိုင်မျိုးနဲ့ချောင်းဆောင်မျိုးသားကတန်ရွေမြစ်ကူတရားကိုအမျိုးသားကောင်းဆောင်ဗိုလ်ချုပ်အောင်ဆန်းကိုဂုဏ်ပြုပြီးအမိပေးဖို့တွေ့တော်ကဆုံးဖြတ်ခဲ့တဲ့အပေါ်မှာဒေသခံတိုင်းရင်းသားတွေအကြားမကြင်မနဲ့ကန့်ကွက်တန်တွေဖြစ်ပေါ်နေပါတယ်။တွေ့တော်ရဲ့ဆုံးဖြတ်ချက်ဟာတိုင်းရင်းသားတွေရဲ့အခန်းကဏ္ဍကိုအလေးမထားရကြားနေတဲ့ဆိုပြီးတော့လည်းအင်တာနက်လူမှုကွန်ရက်တွေမှာဝေဖန်စရာဖြစ်နေရတာပါ။ဒါဟာတာဝန်ရှိသူတွေဘက်ကစဉ်စဉ်ဆဆမလုပ်ခဲ့တာလား။တိုင်းရင်းသားတွေဘက်ကအကဲဆက်လွန်းလာလားဆိုတာတွေကိုတော့ VUA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်စစ်ဆေးမှာဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VUA ရဲ့ဖုန်းနံပါတ် 1-232-382-555 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုချုပ်တင်ပေးဖို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်ကြတဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VUA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုချုပ်တင်ပေးဖို့ထားနိုင်တယ်လို့ဒီ Facebook စာမျက်နှာမှာလည်းမှတ်ချက်တွေရေးသားပေးပို့ထားနိုင်ပါတယ်။နိနိညတိုက်ရိုက်လေးလိုက်စဉ်ကကြိုဆိုပါရစေ
။နိနိညတိုက်ရိုက်လေးလိုက်စီစီမှာပါဝင်ဆွေးနွေးလို့သူတွေ VOO အချိန်မီဆက်သွယ်ရအောင်အထက်မှန်ပြီးတော့တိုက်တွန်းပါရစေ။အခုတော့နိုင်ငံတကာသတင်းတွေကိုနားဆင်ရပါမယ်။အမေရိကန်ပြည်ထောင်စုတွင်ဝင်ရောက်ခွင့်ယာယီပိတ်ပင်တဲ့သမ္မတဒေါ်နယ်ထရန့်ရဲ့သမ္မတအမိန့်ကြေညာချက်အစ်တစ်ဟာမွတ်စလင်တွေအပေါ်နှိမ်ချဆက်ဆံတဲ့ကြေညာချက်ဖြစ်တဲ့ကြောင့် Maryland ပြည်နယ်ကတရားရုံးမှာရှေ့နေတွေကရှောက်လွှဲချက်ပြီးခဲ့ကြပါတယ်။သမ္မတထရမ့်ရဲ့အဲ့ဒီအမိန့်ကြေညာချက်အသစ်ဟာဒီကနေ့မတ်လ16ရက်နေ့မှာစတင်ပြီးတော့အကျုံးဝင်မှာဖြစ်ပါတယ်။အပြည့်စုံကိုကုဇော်ဝဲလှိုင်ကတင်ပြပေးပါလိမ့်မယ်
။မယ်ရီလန်းနဲ့ဟာဝိုင်ယီပြည်နယ်တရားရုံးတွေကမတ်လ15ရက်နေ့မှာချမှတ်မယ်လို့မျှော်လင့်ရတဲ့အမိန့်စီရင်ချက်တွေဟာအမေရိကန်နိုင်ငံဝါရှင်တန် DC စံတော်ချိန်ညတကောင်အချိန်မှာစတင်အသက်ဝင်မဲ့သမ္မတဒေါ်နယ်ထရမ့်ရဲ့ပြည်ဝင်ခွင့်ယာယီပိတ်ပင်တဲ့သမ္မတအမိန့်ကြေညာချက်အသစ်ကိုအကျိုးသက်ရောက်စေမှာဖြစ်ပါတယ်။ဒါကြောင့်လဲဒုက္ခသည်များအရေးအကျိုးဆောင်ပေးနေတဲ့ Casa at Microphone အဖွဲ့က Lima Covati လို့တက်ကြွလှုပ်ရှားသူတွေဟာ Maryland ပြည်နယ်ကတရားရုံးအပြင်မှာဒုက္ခသည်တွေကိုကြိုဆိုကြောင်းကြွေးကြော်စာနေအော်ဟစ်ပြီးဆန္ဒဖော်ထုတ်ခဲ့ကြပါတယ်
We believe that President Trump's actions are discriminatory and put us all at risk. And we are here to
Trump ရဲ့လုံဆောင်ချက်တွေဟာခွဲခြားဆက်ဆံရာရောက်ပြီးတော့ကျမတို့အားလုံးကိုအန္တရာယ်ရှိစေတယ်လို့ကျမတို့ယုံကြည်ပါတယ်ကျမတို့အနေနဲ့တားဆီးပိတ်ဆို့မှုတွေကိုမလိုလားသလိုတတိုင်းဆောက်လုပ်တာကိုလည်းမလိုချင်ပါဘူး။ကျမတို့ဒီကနေ့လာရောက်ရခြင်းကသွေးစည်းခိုင်မာမှုကိုပြဖို့နဲ့တရားမျှတမှုရရှိရအတွက်ဖြစ်ပါတယ်
။သမ္မတထရမ့်ရဲ့အမိန့်ကြေညာချက်အစ်တဟာဘာသာရေးပေါ်အခြေခံပြီးလှုပ်ဆောင်ခြင်းဖြစ်တဲ့အတွက်အမေရိကန်ရဲ့ဖွဲ့စည်းပုံကိုချိုးဖောက်ရာရောက်တဲ့ဆိုပြီးဗိုလ်ထုနေကမယ်ရီလန်းပြည်နယ်အတွင်းမှာရှိတဲ့ပြည်ထောင်စုတရားရုံးမှာပြုလုပ်တဲ့ကြားနာပွဲအတွင်းဒုက္ခသည်များရွှေ့ပြောင်းအခြေချနေတာရေးအတွက်အကျိုးဆောင်ပေးနေတဲ့အဖွဲ့အစည်းတွေကလျှောက်ထားခဲ့ကြပါတယ်။သမ္မတထရမ့်အစိုးရရဲ့အဆိုအရအမျိုးသားလုံခြုံရေးအတွက်လိုအပ်ချက်အရာထုတ်ပြန်ခြင်းဖြစ်တဲ့ဆိုတော့သမ္မတရဲ့ဒီအမိန့်ကြေညာချက်ဟာအမေရိကန်နိုင်ငံအတွင်းရွှေ့ပြောင်းအခြေချနေထိုင်ကြမဲ့ဒုက္ခသည်အများစုအပါအဝင်မွတ်စလင်အများစုနေထိုင်တဲ့နိုင်ငံပေါင်း6နိုင်ငံကလူတွေအပေါ်ပြည်ဝင်ခွင့်အရာကြီးပိတ်ပင်ထားတာဖြစ်ပါတယ်။သမ္မတထရမ့်ကမလ6ရက်နေ့မှာလက်မှတ်ထိုးထုတ်ပြန်လိုက်တဲ့အဲ့ဒီအမိန့်ကြေညာချက်အစ်စ်ကြောင့်ဘလို့လူတွေကိုထိခိုက်နစ်နာစေမလဲဆိုတဲ့အချက်ကိုမေလန်ပြည်နယ် Green Belt မြို့မှာရှိတဲ့ခရိုင်အခြေစိုက်ပြည်ထောင်စုတရားရုံးကတရားသူကြီးတီယိုဒိုချွန်းကဒုက္ခသည်များအရေးဆောင်ရွက်နေတဲ့အေဂျင်စီတွေရဲ့ရှေ့နေတွေနဲ့အစိုးရရှေ့နေတွေကိုမေးခွန်းထုတ်ခဲ့တာဖြစ်ပါတယ်။သမ္မတရဲ့အမိန့်ကြေညာချက်အစ်စ်ကိုပယ်ဖျက်ပေးရေးသူတို့ရဲ့လျှောက်ထားချက်ကိုဆက်လက်ဆောင်ရွက်နေတဲ့တစ်ချိန်တည်းမှာပဲတရားသူကြီးအနေနဲ့ဒီအမိန့်ကြေညာချက်ကိုတနင်္ဂနွေလုံးအတိုင်းအတာနဲ့ယာယီဆိုင်းငံ့ထားပေးဖို့ဒုက္ခသည်တွေအရေးဆောင်ရွက်နေတဲ့အေဂျင်စီတွေကလျှောက်ထားခဲ့ကြပါတယ်။ရှေ့နေလီဂလန်ဟာသမ္မတအမိန့်ကြေညာချက်အစ်စ်ကိုစံကျင်ကန့်ကွက်တဲ့အဖွဲ့အစည်းတွေကတခုဖြစ်တဲ့အမေရိကန်နိုင်ငံသားလွတ်လပ်ခွင့်တမဂါကရှင်းနေတူဖြစ်ပါတယ်။သူတို့အနေနဲ့ဒီအမိန့်ကြေညာချက်အစ်စ်ကိုဘာကြောင့်စံကျင်ကန့်ကွက်တယ်ဆိုတာကိုသူကအခုလိုရှင်းပြပါတယ်။
Both sides gave their arguments about the legality of the new executive order issued by President Trump, which we believe is a Muslim ban.
ဥပဒေကြောင့်အရနှစ်ဖက်တူကဆောက်လဲကြပြီဖြစ်ပါတယ်။တရားသူကြီးကလည်းမေးသင့်တာတွေကိုမိခဲ့ပြီးအစိုးရရှိနေကိုသူအဓိကမေးခဲ့တဲ့အကြောင်းကမွတ်စလင်တွေပေါ်ပိတ်ပင်တဲ့တမဒတ်ထရမ့်ရဲ့ကြီးညာချက်တွေပြောဆိုချက်တွေကိုသူလေ့လာခွင့်ရလို့တဲ့အကြောင်းဖြစ်ပါတယ်။အစိုးရဘက်ကတော့ဒါဟာမွတ်စလင်တွေကိုပိတ်ပင်တာမဟုတ်ဘူးလို့ပြောခဲ့ပေမဲ့တစ်ဖက်မှာတော့သမဒကမွတ်စလင်တွေကို
မေ့ကျညာချက်တွေအခုလိုထုတ်ပြန်ဖို့မသင့်ဘူးလို့လည်းသူကဆက်ပြောပါတယ
် If there are real threats then those threats should be investigated on an individual basis but we shouldn't assume that any group or religion is more dangerous
တကယ်အန်ဒီရီစီနေရဲဆိုရင်ဖြစ်ရတစ်ခုချင်းစီအလိုက်အန်ဒီရီကိုစုံစမ်းစစ်ဆေးသင့်ပါတယ်ကိုယ်ကိုယ်ရဲ့ဘာသာတစ်ခုဟာတခြားဘာသာတွေထက်ဆိုးတယ်လို့ခြုံပြီးယူဆဖို့မသင့်ပါဘူး
ခရိုင်အခြေစိုက်ပြည်တော်စုတရားသူကြီးသီအိုလိုချွန်းကတော့သူ့အနေနဲ့ဗုဒ္ဓနေမှာစီရင်ချက်ချနိုင်ဖို့ကြိုးစားလှုပ်ဆောင်ပေးသွားမယ်လို့ပြန်လည်ပြောကြားခဲ့ပါတယ်။ဒါပေမဲ့သမရရဲ့အမိန့်ကြေညာချက်စတင်အသက်ဝင်ပြီးတဲ့အချိန်မှာသူ့ရဲ့စီရင်ချက်ထွက်လာလိမ့်မယ်လို့သူကပြောပါတယ်။သမရထွန့်သမရအဖြစ်ကျန်းသစ်စာချိန်ဆိုပြီးသတင်းတပတ်အကြာဇန်နဝါရီလ29ရက်နေ့မှာထုတ်ပြန်လိုက်တဲ့ပုံပုံကျေပြန့်တဲ့မူလသမရအမိန့်ကြေညာချက်ထွက်လာခဲ့စဉ်ကဒါဇင်နဲ့ချီတဲ့တရားစွဲဆိုမှုတွေထွက်ပေါ်လာခဲ့ပြီးတဲ့နောက်ဝါရှင်တန်ပြည်နယ်မှာရှိတဲ့ပြည်ထောင်စုအယူခံတရားရုံးကအဲ့ဒီအမိန့်ကြေညာချက်ကိုဖျက်သိမ်းကြောင်းဖေဖော်ဝါရီလ9ရက်နေ့ကဆုံးဖြတ်ချက်ချခဲ့တာဖြစ်ပါတယ်ခင်ဗျာ
ကုဇော်ဝင်းလှိုင်ပြောပြတော့တာပါအခုတော့ဒေတာတွင်သတင်းလှတဲ့ပုဂ္ဂိုလ်ကြားပါမယ်ပြီးခဲ့တဲ့လကမလေးရှားနိုင်ငံကွာလာလမ်ပူလေဆိပ်မှာလုတ်ကြံတက်ဖြတ်ခံရသူဟာမြောက်ကိုရီးယားခေါင်းဆောင်ရဲ့အဖေသူအမေခွဲအကိုတော်ဆက်သူဖြစ်တဲ့အကြောင်းမလေးရှားအစိုးရကတရားဝင်အတည်ပြုပြောဆိုလိုက်တယ်လို့အခုလိုလုတ်ကြံတက်ဖြတ်ဖို့မြောက်ကိုရီးယားကစီစဉ်ဆောင်ရွက်ခဲ့တာဖြစ်တယ်လို့လည်းမလေးရှားအစိုးရကအပြစ်ဖို့လိုက်ပါတယ်။ VOA သတင်းတောက် Jeff Caster ရဲ့သတင်းလွှာကိုဆက်ပြီးတော့ပြောပြပေးပါမယ်။မလေးရှားအစိုးရအာဏာပိုင်တွေဟာ DNA အထောက်အထားတွေကိုစစ်ဆေးပြီးတဲ့နောက်အသက်ခံရပြီးတေဆုံသွားသူဟာမြောက်ကိုရီးယားနိုင်ငံခေါင်းဆောင်ကင်ဂျုံအွန်ရဲ့အဖေသူမေခွဲညီကိုတော်ဆက်သူကင်ဂျုံနမ်ဖြစ်ကြောင်းအတည်ပြုနိုင်ခဲ့ကြတယ်လို့မလေးရှားတာဝန်ရှိသူတယောက်ကပြောဆိုပါတယ်။ကင်ဂျုံနမ်ဟာပြီးခဲ့တဲ့ဖေဖော်ဝါရီလ23ရက်နေ့ကကွာလာလမ်ပူမြို့ကလေဆိပ်ခုအတွင်းတိုက်ခိုက်ခံခဲ့ရတာဖြစ်ပါတယ်။အမျိုးသမီးနှစ်ဦးကအာယုံကျော်ထိခိုက်စေတဲ့ VH အစိတ်ဒဏ်ဝင်တဲ့သူ့ရဲ့မျက်နှာကိုတိုက်ခိုက်ခဲ့တာဖြစ်ပြီးမိနစ်20လောက်ကြာမှပဲတေဆုံးသွားခဲ့ရတာပါ။ဒီတက်ဖြတ်မှုကိုမြောက်ကိုရီးယားနိုင်ငံကစီစဉ်ဆောင်ရွက်ခဲ့တာဖြစ်တယ်လို့မလေးရှားနိုင်ငံကအပြစ်ဖို့ထားတယ်လို့ပြင်းပကျူးလွန်ရမှာနောက်ထပ်ပါဝင်ပတ်တက်နေတဲ့သူတွေကိုအလို့ရှိနေပါတယ်မလေးရှားဒုတိယဝန်ကြီးချုပ်ကဘရူးနေကွာလာလမ်ပူအပြည်ပြည်ဆိုင်ရာလေဆိပ်မှာသတင်းတောက်တွေကိုစကားပြောကြားစဉ်တွေ့ရှိထားတဲ့အချက်တွေနဲ့ပတ်သက်ပြီးတော့အတည်ပြုပြောကြားခဲ့ပါတယ
် Dan Sempel et tout la di letakkan mengikut procedure forensics dan procedure DNA dan saya sekali lagi secara resmi
ဒီကျွရှိချက်နမူနာတွေကိုမှုခင်းစစ်ပညာနဲ့ DNA အစင်းစင်စစ်ဆေးမှုတွေပြုလုပ်ခဲ့ပါတယ်ကျွန်တော်အနေနဲ့ထပ်ပြီးပြောပါမယ်ဒီတည်ဆုံတဲ့ခန္ဓာကိုယ်ဟာကင်ဂျုံနမ်ဖြစ်ပါတယ
်ဒီလိုရုပ်အလောင်းကိုခွဲစိတ်စစ်ဆေးမှုပြုလုပ်ခဲ့တာကိုမြောက်ကိုရီးယားအစိုးရကလက်မခံပဲပယ်ချထားခဲ့တယ်လို့တည်ဆုံသူဟာကင်ဂျုံနမ်ဖြစ်တယ်လို့အခုချိန်ထိပြောဆိုထားတာမျိုးမရှိသေးပါဘူးမလေးရှားအာဏာပိုင်တွေကပြစ်မှုကျူးလွန်နေတာကိုမှတ်တမ်းတင်ထားတဲ့လုံလုံရေးဗီဒီယိုကင်မရာပေါ်မှာတွေ့ရှိရတဲ့အထောက်အထားအရအသက်25နှစ်အရွယ်အင်ဒိုနီးရှားအမျိုးသမီးစီတီအစီယာနဲ့အသက်28နှစ်အရွယ်ဗီယက်နမ်အမျိုးသမီးဒိုအမ်တီဟုံးတို့ကိုလူသတ်မှုနဲ့ဆွဲချက်တင်ထားပါတယ်။ကင်ဂျုံနမ်နဲ့ကင်ဂျုံအွန်းတို့ကမှဆက်ဆံရေးကခက်တန်းတန်းသာရှိခဲ့ပါတယ်။ကင်ဂျုံနမ်ဟာ2001ခုနှစ်ကနိုင်ငံကူးလက်မှတ်အတုနဲ့တိုကျိုမြို့ကဒစ္စနီလန်ဥယျာဉ်ကိုတွားရောက်လေပတ်ဖို့ကြိုးစားစဉ်ဂျပန်နိုင်ငံအဝင်မှအဖမ်းခံခဲ့ရပြီးတဲ့နောက်ကွယ်လွန်သွားပြီဖြစ်တဲ့သူတို့ရဲ့ဖခင်မြတ်ကိုရီးယားခေါင်းဆောင်ဟောင်းကင်ဂျုံအီရဲ့မျက်နှာသာပေးမှုမခံခဲ့ရဘူးလို့သိရပါတယ
်။ VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပြနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်နေ့လယ်7နာရီကနေနေ့ခင်း7နာရီအထိတစ်ချိန်ဖြစ်ပါတယ်။ ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
အနန္တခင်မခင်ဗျာတော်လာရှင်တို့အခုဆက်ပြီးတော့နားဆင်ကြရတာကတော့ VOA မြန်မာပိုင်းရဲ့ကြာတရာမင်းကြီးမနခင်ထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။လိုင်းဒိုမီတာ32 40 49တို့ပြင်လိုင်းလက်မီတာ50 kHz 1509ကပါတိုးချက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ Facebook စာမျက်နှာမှာလည်းဓာတ်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်။အခုဒုတိယပိုင်းနိုင်ဝဲအစီအစဉ်မှာကမ္ဘာသတင်းမီဒီယာတွေဘောကမြန်မာနိုင်ငံအကြောင်းကောက်နှုတ်တင်ပြချက်အင်္ဂလိပ်စာသင်ခန်းစာပို့ချချက်စတာတွေနဲ့အတူသူယုံကြည်ရအစီအစဉ်မှာဆိုရင်တော့
ကျွန်တော်ကိုယ်တိုင်လည်းတောင်ထမ်းစဉ်ကလေးကဒီပြည်သူလူပေါ်ပြုကျင့်ရမယ်ကျင့်ဝတ်ဆယ်ပါးပေါ်ကျွန်တော်တို့ကြည်ပြွန်ရလားကျွန်တော်တတ်မတော်ကြီးကြည်ပြွန်ရလားတတ်မတော်ခေါင်းဆောင
်ဘူကြီးဟောင်းနေမျိုးစဉ်ရဲ့ယုံကြည်ရအူနားဆင်ခဲ့ကြတာဖြစ်ပါလေအခုရင်းဆုံးတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်ကိုဥကျော်စံတာကဆက်ပြီးတင်ပြပေးပါလိမ့်မယ်ခင်ဗျာ
ဖြစ်ရမှန်တဲ့စိတ်ကူးရင်ဝတ္ထုကြားတနေရာဆိုရဲခေါင်းစဉ်နဲ့ဒီ nation သတင်းစာရဲ့အကြအပေါ်မှာရေးသားထားတာကိုဥစွာတင်ပြလိုပါတယ်။မြန်မာနိုင်ငံနောက်ဆုံးပြည်ရဲ့အကြောင်းသတင်းဖော်ထားတဲ့ TV ဇာလန်းကြောင့်မြန်မာတွေဒေါသထွက်နေတာနားလည်နိုင်ပါတယ်။နန်းတွင်သူတို့ရဲ့မိကြောင့်မိလျံဆိုတဲ့ဇာလန်းကြောင့်ဒေါသဖြစ်ကြသူတွေထဲမှာစီပေါ်မင်းရဲ့မြစ်တော်ဦးစိုးဝင်းလည်းပါဝင်ပါတယ်။ဒီဇာလန်းမှာဇက်ကောင်ဆိုင်တဲ့ဇာလန်းတွေဟာစိတ်ကူးရင်သက်သက်သာဖြစ်ပြီးမူလသမိုင်းကိုဖျက်ဆီးထားတာမဟုတ်ပါဘူး။စီပေါ်ပြည်နန်းတက်နိုင်ဖို့တခြားမိညီမိသားတွေကိုကွန်မြတ်စေခဲ့တဲ့မိဖျားတပါအကြောင်းကိုအခြေခံထားတဲ့မြမနန်းတွင်သွေးဇလန်းဖြစ်ပါတယ်။ဒီလိုပြိုင်ဘက်ထိမွေကန်တွေကိုဆက်ဖြတ်တဲ့ဆိုတဲ့သမိုင်းအကွက်ကိုတော့စီဘောအနယ်တော်တွေကမငင်းပါဘူး။မြမဘေးအမိသားစုဝင်တွေကိုအရင်အဆိုင်တွေလိုဖြစ်တယ်လို့သရုပ်ဖော်ထားတဲ့နန်းတွင်သူတွေအချင်းချင်းပါရိုက်နေတဲ့ပုံတွေကိုသာသူတို့ညွှန်းဆိုထားပါတယ်။ဒါကိုအမှုပညာလွတ်လပ်ခွင့်ဒါမှမဟုတ်လွတ်လပ်စွာဖော်ထုတ်ခွင့်ရှိတယ်ဆိုပြီးခုခံလို့လည်းရနိုင်ပါတယ်။ကမ္ဘာတဝန်းမှာလည်းအတိတ်ဖြစ်ရတွေကိုဒီလိုပဲရိုက်ပြနေကြတာပါအဓိကကပရိသတ်ကိုဆွဲဆောင်နိုင်ဖို့အတွက်သူတို့ကြိုက်တယ်လို့တီထွင်ကြံစားပြီးရိုက်ကူးကြပါတယ်ဇကာထုတ်လုပ်သူဟာတရားဥပဒေနဲ့ဆန့်ကျင်တာမဟုတ်ပါဘူးမြန်မာမှာဘရင်မိသားစုကိုတရားဥပဒေနဲ့အကာအကွယ်ပေးထားခြင်းမရှိပါဘူးထိုင်းနိုင်ငံမှာတော့ Lazy Majesty ဆိုတဲ့ဘရင်စော်ကားမှုဥပဒေနဲ့တာမြစ်ထားပါတယ်ဘရင်စနစ်စော်ကားမှုဥပဒေကတင်းတင်းကြပ်ကြပ်တာမြစ်ထားပါတယ်အခုအနာသိန်းစစ်အစိုးရလက်ထက်မှာပိုတောင်းမှတင်းကြပ်ပါသေးတယ်သူတို့အနာသိညာကွန်နက်ကဘရင်စနစ်ကိုသတိတွေသာကာကွယ်ခြင်းလို့လည်းဖြစ်ပါတယ်။ဒါအပြင်ထိုင်းနိုင်ငံမှာအင်းကြီးချင်းနိုင်ငံတွေရဲ့သမိုင်းဖြစ်စဉ်တွေကိုသူတို့နိုင်ခဲ့တာကြီးပဲရိုက်နေကြတာပါ။သူတို့ဆုံးခဲ့တာကိုသူတို့မရိုက်ပါဘူး။ဆစ်ဆူရရဖက်အဆူရကပြတ်ထန်းထားတဲ့ထိုင်းနိုင်ငံသမိုင်းမှာလည်းအင်းကြီးချင်းနိုင်ငံတွေနဲ့ဆက်ဆံရေးမှာစစ်ပွဲတွေဖြစ်ခဲ့တဲ့နဲ့သူတို့ရဲ့အောင်ပွဲတွေကိုပဲဦးစားပေးပြီးလေ့လာသင်ကြားစေပါတယ်။ဂျာမနီမှာနာဇီတွေလွတ်ခဲ့တဲ့အတိုင်းပဲဖြစ်ပါတယ်။ထိုင်းအမျိုးသားရေးစစ်တပ်ကိုမြင့်တင်ခြင်းလို့ဒီလိုပဲလုပ်နေတာဖြစ်ပါတယ်။ဒီသဘောထားမျိုးကသူများနိုင်ငံကိုဖေးစင်အောင်လုပ်ထားတဲ့ TV ဇာလန်တစ်ခုအပေါ်မှာမှန်မှန်ကန်ကန်ဆွေးနွေးခွင့်မရှိအောင်ဖြစ်စေပါတယ်။ဒီသဘောထားမျိုးကိုဆွေးနွေးရမယ်ဆိုရင်တော့တကယ်တမ်းထိုင်းစီးပွားရေးမှာအထူးအကျိုးစီးပွားဖြစ်စေတဲ့နေဆက်ဖြတ်ကျော်အင်းကြီးချင်းအလုပ်သမားတွေအပေါ်မတရားနိုင်တဲ့စီရင်လုပ်တာကစပြီးတော့ဆွေးနွေးရမှာဖြစ်တယ်လို့ရေးသားထားပါတယ်ခင်ဗျာ။နေပြည်တော်ယထာမမီတဲ့မြန်မာနိုင်ငံကတောင်ကိုရီးယားအခြေအနေဆိုတဲ့ခေါင်းစဉ်နဲ့ဆောင်းပါတော့ The Diplomat Magazine မှာမီဒီယာဖူနာဂလီရေးသားထားပါတယ်တောင်ကိုရီးယားဟာမြန်မာနိုင်ငံကိုစီးပွားရေးအရာစိတ်ဝင်စားပါတယ်မြန်မာနိုင်ငံဟာတောင်ကိုရီးယားဖို့မဟာဗျူဟာအရအရေးပါတဲ့နိုင်ငံလည်းဖြစ်လာနိုင်ပါတယ်အခုခါအမေရိကန်ပြည်ထောင်စုထရမ့်အဆိုရာဟာမြန်မာအစဉ်ကူပြောင်းရေးလူခွင့်ရေးကိစ္စပြည်တွင်းမတည်ငြိမ်မှုစတာတွေကိုသိစိတ်ဝင်စားမှာမဟုတ်ဘူးလို့ယူဆလို့ရပါပြီတောင်ကိုရီးယားဟာလည်းထရမ့်အဆိုရာကိုထိတ်တန့်ဦးစားပေးစီရင်မှာမပါနိုင်ပါဘူးမြောက်ကိုရီးယားနဲ့တရုတ်တို့ပဲဦးစားပေးဖြစ်ကောင်းဖြစ်ပါလိမ့်မယ်ဒီနေရာမှာမြန်မာနိုင်ငံဟာမဟာဗျူဟာအရအရေးပါတယ်ဆိုတာကိုအမေရိကန်စီအောင်တောင်ကိုရီးယားအနေနဲ့လုပ်ပေးဖို့လိုအပ်ပါတယ်ဒီအတွက်မြန်မာနိုင်ငံနဲ့ထိတွေ့ဆက်ဆံဖို့အမေရိကန်ဘက်ကတွန်းဆုတ်နေမယ်ဆိုရင်တောင်ကိုရီးယားအနေနဲ့ပုံမကြီးမတဲ့အခန့်ကဏ္ဍကပါဝင်ဆောင်ရွက်ပေးသင့်ပါတယ်တောင်ကိုရီးယားနဲ့မြန်မာထိတွေ့ဆက်ဆံမှုကိုတရုတ်ကလည်းအထွေထူးစံတရားဖြစ်စေရအကြောင်းမရှိပါဘူး ညီမအတင်ကူပြောင်းရေးမှာထိထိရောက်ရောက်ပါဝင်ကူညီနိုင်တဲ့အခြေအနေလဲတောင်ကိုရီးယားနိုင်ငံမှာအပြည့်စုံရှိပါတယ်။နိုင်ငံရေးအရသမိုင်းအရအချင်းချင်းမျက်နှာပြည့်စရာနောက်တွန်းစရာလည်းမရှိပါဘူး။တောင်ကိုရီးယားဟာမြန်မာတွေအဖို့အနောက်နိုင်ငံတွေထက်ပိုပြီးလူလာအပ်တဲ့ပါတနာလဲဖြစ်ပါတယ်။မြန်မာနိုင်ငံဟာအမေရိကန်နဲ့ဆေးအရနီးနီးကပ်ကပ်ဆက်ဆံနိုင်တဲ့အနေထားလဲမရှိပါဘူး။ဆန္ဒလဲမ ဒီနေ့ဆက်ဆံစရာမလိုပဲလုံလုံရေးပူပေါင်းဆောင်ရွက်မှုရရှိနိုင်ပါတယ်။ကိုယ်တိုင်လည်းအာနာရှင်စနစ်ကနေဒီမိုကရေစီစနစ်စီပြောင်းလဲလာခဲ့တဲ့တောင်ကိုရီးယားရဲ့ချင်းကပ်မှုဟာတရုတ်နိုင်ငံရဲ့ချင်းကပ်မှုနဲ့လည်းအများကြီးခြားနားနိုင်တယ်လို့យေတာထားပါခင်ဗျာ။ဇဝတရင်မီဒီယာတွေကမြန်မာနိုင်ငံအကြောင်းကောင်းနှုတ်ချက်ကိုဥကြောစံတာတင်ပြသွားခဲ့တာပါအခုတော့
English စာသင်ခန်းစာကိုလေ့လာကြအောင်ပါမနေ့ကနေ့နားဆင်ကြအမေရိကန်အီဒီယန်သုံးအင်္ဂလိပ်စာသင်ခန်းစာတွေကိုဒေါ်လာလတ်တန်းကအစီအစဉ်တင်ဆက်ပေးနေတာဖြစ်ပါတယ်။ဒီနေ့မြတ်တွေ့အတင်ပြမယ့်အီဒီယမ်အသုံးကတော့
To get cold feet
ဆိုတာပဲဖြစ်ပါတယ်။စာလုံးပေါင်းကTOGET to get ကယူတာ cold cold ကaida feet feet ကခြေထောက်ဆိုတော့ scratch လုံးရဲ့လုံောက်အသေးပဲကတော့ခြေထောက်အေးတာပေါ့ရှင်ဒီအသုံးဆင်းသက်လာတာကတော့တက်ကရစ်1605ခုက Lombard စကားပုံကနေလို့တချို့သူတေသီတို့ကဆိုကြပါတယ်ဖဲကစားတဲ့လူကဖဲရှုံးလို့ပတ်စံမရှိတော့ဘူးဖဲပိုင်းကထွက်ချင်ပြီဆိုသူ့ခြေထောက်တွေအေးနေပြီလို့စင်ကြေးပေးလို့ရှိတယ်လို့ဆိုပါတယ်ဒါကြောင့်မို့လဲ to get cold feet ကခုခုလောက်တော့မယ်အဲ့ဒီအလောက်ကလည်းခက်မယ်သူ့တွေအန်ဒီရရှိမယ်ဒုက္ခရောက်စီမယ်ဆွရမယ်ဆိုရင်လောက်ခဏဒီမှာမလောက်ရဲတော့လို့မလောက်ဖဲနေတာကို to get cold feet လို့ရည်ညွှန်းပြောတာဖြစ်ပါလေတကယ်ကြတော့လေကျမတို့လူသားတွေနေနဲ့ခုခုအရေးစွန်ပြီးလောက်ရမယ်ဆိုရင်ခြေဒီလက်တွေအေးစမြဆိုတာလေတော့တတ်ရှိများသိပါဖဲရှုံးပြီးဖဲသမားကဖဲပိုင်းကမထွက်ဖဲဆက်ပြီးရိုက်နေမယ်ဆိုရင်သူ့မှာပြဿနာဖြစ်မှာဆိုတော့လန့်လို့ကြောက်လို့ဒီစင်ကြီးပြောတဲ့အဓိပ္ပာယ်ဖြစ်ပါတယ်ဒီအသုံးနဲ့ပတ်သက်လို့ George Grubb ပြီးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် The groom got cold feet before his wedding day and decided to cancel the ceremony
သူတို့ကမင်္ဂလာဆောင်မရဲ့မတိုင်ခင်ကြောက်သွေးဝင်လာပြီးမင်္ဂလာမဆောင်ရတော့လို့အခမ်းအနားကိုဖျက်သိမ်းဖို့ဆုံးဖြတ်ခဲ့တယ်လို့အဓိပ္ပာယ်ရပါတယ်ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
The groom got cold feet before his wedding day and decided to cancel the ceremony.
ကျောက်သွေးဝင်လာပြီးနီးမှလောက်ရမယ်ဟာကိုမလောက်ရဲပဲမလောက်ဖဲနေတယ်ဆိုရင်ဘယ်လိုပြောမလဲ
To get cold feet.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီနေ့မနေ့တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်။ဒေါ်လာလတ်တန်စီစဉ်တင်ဆက်နေတဲ့အမေရိကန်အီဒီယန်သုံးအင်္ဂလိပ်စာသင်ခန်းစာကိုတင်ဆက်ပေးခဲ့တာပါအခုဆက်လက်ပြီးတော့နားဆင်ရမှာကတော့အပတ်စဉ်မြန်မာအရေးသုံးသပ်ချက်ဖြစ်ပါတယ် NLD အစိုးရဟာစစ်တပ်နဲ့ဆက်ဆံရေးမပြတ်ရွံ့အောင်ပြီးဆက်ရတာတွေဟာဒီမိုကရေစီရေးအတွက်ဘလို့ထိခိုက်မှုရှိသလဲရခိုင်ပြည်ထနာကို NLD အစိုးရကင်တွယ်မှုအပေါ်ပြည်တွင်းနဲ့ပြည်ပအမြင်ကွဲလွက်မှုစတာတွေကိုရန်ကုန်တရင်းစာတင်နန်းကြောင်ညွှန်ကြားရေးမှုဦးရဲနိုင်မှုပြည်ပသတင်းဌာနတစ်ခုရဲ့မြန်မာပြည်ဆိုင်ရာသတင်းတောက်ဘလော့ဂါဦးတီဟာတွေးလို့နဲ့ဦးကျော်သံသာဆွေးနွေးသုံးသပ်ထားတာကိုနားဆင်ကြည့်ရအောင်ခင်ဗျာ
။နိုင်ငံတကာမီဒီယာတွေထဲမှာထောက်ပြကြတဲ့ဝေဖန်ကြတဲ့အထက်မှာဒေါအောင်ဆန်းစုကြည်အစိုးရကိုဒါအမှတ်ပေးတဲ့ကိစ္စတစ်ခုတက်မတော်နဲ့ဆက်ဆံရေးမပြတ်အောင်ထိန်းသိမ်းထားနိုင်တယ်ဆိုတဲ့အချက်လည်းပဲအကောင်းမြင်ပြီးတော့ပြောကြပါတယ်။ဆိုတော့တက်မတော်နဲ့ဆက်ဆံရေးမပြတ်အောင်ထိန်းသိမ်းထားနိုင်တာတော့ဟုတ်ပြီ။အဲ့တော့အဲ့ဒီအတွက်ဘလောက်ထိပေးဆိုင်နေရသလဲဆိုတာကိုကြည့်မယ်ဆိုရင်လည်းပဲတော်တော်လေးအရေးကြီးမှကိစ္စထင်ပါတယ်။အဲ့ဒီတက်မတော်နဲ့ကျင်းနအောင်သူတို့ကိုဖွဲ့စည်းပုံဥပဒေအရဒါနိုင်ငံရေးအခွင့်အာဏာတွေအများကြီးပေးထားရတာတွေကောဘလောက်ထိအတားအဆီးဖြစ်နေပါလဲကိုရင်းနဲ့မို့
။ဟုတ်ရုပ်ကပွဲအဖြေတွေမထွက်ခင်အချိန်ကဟိုကျွန်တော်တို့စိုးရင်ပူပန်လာတဲ့အစာရင်တော့အခုတော်ဆက်ကြည့်ဦးဆောင်တဲ့အစိုးရဘွဲကတက်မတော်နဲ့ဟိုအထိုက်လျောက်ကောင်းမွန်တဲ့ဆက်ဆံရေးရအောင်လုပ်သွားနိုင်တယ်လို့ကျွန်တော်ကတော့မြင်ပါတယ်။နောက်ပြီးတော့အဲ့ဒါကလည်းမှန်ကန်တယ်လို့ကျွန်တော်မြင်ပါတယ်။ဘာကြောင့်လဲဆိုတော့ကျွန်တော်တို့လက်ခံသည့်ပြည်စီမလက်ခံသည့်ပြည်စီတက်မတော်ရဲ့အထံကဏ္ဍကဒီနိုင်ငံတော်ပုံပြိုးရေးနဲ့ငြိမ်းချမ်းရေးကိစ္စမှာရေးပါတဲ့နေရာရှိနေလို့ပါပဲ။အဲ့တော့တော်ဆက်ကြည့်ကိုယ်တိုင်ကလည်းသတိထားပြီးတော့ဒါကိုဆက်ဆံသွားတယ်။ဒီအတွက်တော့အထိုက်လျောက် who based on Nuri, Shina Mare, Uma, Apian, Yoga Patanima, the Yoga Mosi, Pajogan, and Gora get in the township was won't you know, wait, just in a better video. Who Yoga will be Galama, Nanele, Gago, or take by Usabini, Matera, Kisan Nuri, Shiva. The Mataka let them go as well. Nina Lunga, Pisima, Cameron, a tiny out. ตอนนี้ญาติพี่สินสิไม่ตู้ดาวผิดเลยรู้ส่งตัดจักบาระตอนซั้นสุจีอุตส่าห์เนี่ยซวยอ่ะพวกกะจําเราเนี่ยตัวได้เฉินนี้ที่ไถ่เดียวก้าวบ่เลยรู้เนี่ยมาเลยครับโอเคกูจะไม่บอกแล้วจนไอ้ญาติญาติกิษาโหดิมาตะคุนทับเมจิมาเลยตะชู่ตะยินดากองส่งดิก็รอตําดอจ้องจิไข่ยะเสยดอกมาตอนนี้ญาติพี่สินสิไม่ตู้ดาวผิดเลยรู้ส่งตัดจักบาระตอนซั้นสุจีอ่ะดีอีมาตําดอเนี่ยตะบอดตุนแจไม่อยากเป็นเนี่ยบาว่าสิเสร็จไปแล้วไม่ န်ရေးပြစ်စင်ကနည်းနည်းနောက်ဆုံးသွားတယ်လို့တို့ရဲ့အမြင်ကိုတို့ပြောခဲ့တာတွေရှိပါတယ်ဒါပေမဲ့ဆိုလိုတဲ့သဘောကဟိုနောက်ပိုင်းမှာနည်းနည်းလေးနှေးသွားတယ်နည်းနည်းလေးတန့်သွားတယ်လို့ဆိုလိုတဲ့သဘောပါဒါပေမဲ့အဲ့ဒီမှာပြန်ပြီးတော့ကျွန်တော်ကပြန်ပြီးတော့သုံးသပ်ရမယ်ဆိုတော့27ရာစုပင်လုံကြီးလာတယ်မှာအဖြေထွက်ခဲ့တာတွေတော့မဟုတ်ပါဘူးဒါပေမဲ့အဲ့ဒါက290ကျော်အကြာမှာတိုင်းသားလက်နက်ကိုင်ဖွဲ့တွေနဲ့ဒီဖွဲ့တွေအားလုံးကမျက်နှာစုံညီမှာသူတို့ပြောကျင်တဲ့ဆန္ဒတွေသူတို့ရဲ့ခံစားမှုတွေနဲ့သူတို့မျှော်လင့်ချက်တွေကိုထုတ်ပြောပွင့်ရတာကတော့ပထမဦးဆုံးချိန်အဖြစ်တယ်လို့ကျွန်တော်အနေနဲ့မြင်ပါတယ်နောက်ပြီးတော့ကျွန်တော်ကခုနကသတင်းမီဒီယာအဖွဲ့အစည်းတွေကလူစရောက်ကိုကျွန်တော်မေးကြည့်ပါတယ်မြင်ဆိုရဖွဲ့နဲ့အခုဆိုရဖွဲ့နဲ့ဒီလည်းကိုင်ဟိုပြိပခါနဲ့ညီငယ်ဖြစ်စဉ်ပေါ်မှာမတူညီတဲ့ဆိုးရွားနှစ်ဖွဲ့ကြားထဲမှာ intention လို့ခေါ်တဲ့စိတ်ဆန္ဒတွေကိုမေးတဲ့အခါမှာတော့သူတို့ကအခုအစိုးရဖွဲ့ကနှောင့်နှေးမှုရှိတော့လဲ intention စိတ်ဆန္ဒအနေနဲ့ယူချက်အနေနဲ့တော့ပို့ပြီးတော့ယုံကြည်စိတ်ချပွဲရာရှိတယ်လို့သူတို့ပြောပါတယ်ဗ
ျဟုတ်ကဲ့ကိုသီယာသွေးသဘောထားလည်းသိကျင်ပါတယ်တက်မတော်နဲ့ဆက်ဆံရေးကောင်းတယ်လို့ပြောကြတဲ့နေရာမှာအဲ့လိုဆက်ဆံရေးကောင်းနေဖို့အတွက် energy ဘက်ကပြစ်ဆက်ရတာဆိုတော့ကတော့လို့တချို့ကသုံးသပ်ကြတယ်တိုင်းရင်းသားခေါင်းဆောင်တွေပေါ့အထူးသဖြင့်တလောတော့ကကျွန်တော်ဖတ်ရပါတယ်တမတော်ရဲ့သဘောတူမှုမပါဘဲနဲ့တောင်ဆန်းစုကြီးဟာဒီကိစ္စမှာရှေ့မရွေးနိုင်ဘူးဆိုတာကိုစီဟာသွေးသဘောထားပြောပါဦးခင်ဗျာဒီကိစ္စမှာ
ဟုတ်ကဲ့အရင်ဆုံးကျွန်တော်ဟိုပါတော့ဒီတက်တဲ့ဟိုဒီ energy ဆိုတာတဲ့အစီအပြေချင်းဟာတော့ဒီရေးပါလဲဆိုရယ်ဖိစားလဲကျွန်တော်အရင်ပြောချင်ပါတယ်ဘာဖြစ်လို့လဲဆိုတော့ကျွန်တော် energy ကကျွန်တော်တို့ဒီလိုမျိုး landslide နိုင်သွားပြီးတော့အစိုးရဖွဲ့တယ်နဲ့အချိန်တွေမှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့စည်းတွေတဲ့မှာရောကျွန်တော်နိုင်ငံရေးအခြားနိုင်ငံရေးအင်အားစုတွေကြားထဲမှာရောနိုင်ငံတကာတိုင်းဝမ်းမှာရောစိုးရိမ်ပူပါမှုရှိပါတယ်။ဒါဖြစ်လို့လဲဆိုတော့ဒီအရင်ဟိုကျွန်တော်စစ်ဘုအများဆုံးပါခဲ့တဲ့ဥဒန်းရွှေဖွဲ့ခဲ့တယ်လား။ဥဒန်းရွှေထားခဲ့တဲ့ဒီအစိုးရဥပဒေအစိုးရကဒီကျွန်တော်တို့ဒီတက်မတော်အင်အားစုတွေကလား NLD လိုမျိုးအတိုက်ခံအင်အားစုကနိုင်တော့အာဏာဆွဲပါမလား။အာဏာပြန်ပြီးတော့တက်မတော်အနေနဲ့လားတက်ခံရအာဏာလက်လွတ်လိုက်ရတဲ့အချိန်မှာတက်မတော်အနေနဲ့တတိမြေအာဏာသိမ်းနိုင်လားဆိုစိုးရိမ်တောင်းကြမှုရှိပါတယ်။ဒါဟာအခြေအနေကိုအများကြီးချိန်ရောက်ပါတယ်။ဆိုတော့ဒီအစိုးရအစ်စ်အနေနဲ့ဒီတက်မတော်နဲ့ကောင်းကောင်းမွန်မွန်ဆက်ဆံနိုင်မှုဒီအစအစအကြာကြာအထူးသဖြင့်ရန်ကန်တကာအတိုင်းဝိုင်းကောအထူးသဖြင့်ကျွန်တော်တို့အိမ်ကြီးတဲ့နိုင်ငံတွေရောအားလုံးစိတ်အေးသွားတယ်ကျွန်တော်တို့ဟိုဘယ်လိုစိတ်သက်သာရသွားပြီးတော့စပြီးအစိုးရအစ်စ်ကိုယုံကြည်ဆက်ဆံတဲ့အနေသားတွေပါဒါအရေးကြီးပါပါတယ်။တက်မတော်နဲ့ပြည်နယ်ချင်းဒီအပြီးအာဏာရထားတဲ့ NLD အနေနဲ့အာဏာရရှိမှုကိုဆက်လက်ပြီးတော့ထိန်းသွားနိုင်တယ်လို့ယုံကြည်မှုဖြစ်စေတယ်။ဒါအရေးကြီးပါတဲ့အချက်ပါ။ဒါကြောင့်ဒေါက်ဆန်းစုကြည်ရတဲ့ကျွန်တော်တို့တက်မတော်နဲ့အချင်းပြေအောင်တန်းနိုင်သူတွေစူးစမ်းတယ်လို့ကျွန်တော်မြင်ပါတယ်။
တိုင်းမားတွေနဲ့ဆက်ဆံရေးရှင်းပြဘူးဆိုတာဟုတ်ကဲ့
ကျွန်တော်နားလေတာကတော့ဟိုပါဘောတော့ဒီဘောဆန်းစုတီကသူလှုပ်ချင်တာတွေအားလုံးကိုအလားတက်မတော်ကိုကြော်ပြီးမလုပ်နိုင်ဘူးဒီတိုင်းရင်းသားတွေနဲ့ဒီငင်းငယ်ရေးဆွေးနွေးတဲ့အပိုင်းမှာအလားဟိုတက်ကအခုခံဖြစ်နေတယ်ဆိုတဲ့ကိစ္စကတော့တွေ့ရင်ပြောရဲကျွန်တော်ဒီကိစ္စတော်တော်ရှုပ်ပြေးပါတယ်ကျွန်တော်အမြဲတမ်းပြောဖို့ဆက်ပါတယ်ဘာဖြစ်လို့လဲဆိုတော့တချို့အပိုင်းတွေကကျွန်တော်ဒီခြေသားမှာဖြစ်ပြနေတဲ့အပိုင်းတွေရှိပါတယ်ဒါတွေကြတော့ကျွန်တော်တို့ဒီကာကွယ်ဥပဒေချုပ်ကဒေါက်တာစုကြည်ကဘယ်လိုကြည့်စင်လာလဲဆိုတော့ကျွန်တော်မသိဘူးတိုက်ပွဲကပိုဖြစ်လာတဲ့အတွက်အကြက်ကြီးကြည့်ပေမဲ့ဒေါက်တာစုကြည်ကအခုအချိန်မှာတော့ဒီတိုက်ပွဲတွေနဲ့ပတ်သက်ပြီးတော့ဒီတက်မတော်ဘက်မှာရန်တွေတကယ့်သူဖြစ်နေတာပေါ့နော်အဲ့တော့ဟိုတက်မတော်ကလည်းကျွန်တော်ကကော်မန်ဒါကကြောင်းသွားပြီအလားအရင်လောကလိုမဟုတ်တော့ဘူးအလားဥထင်ကျော်ဖြစ်သွားပြီဆိုကြပါစို့ဒေါက်တာစုကြည်ဖြစ်သွားတဲ့အတွက်သူ့အနေနဲ့တိုက်ရတာကအကယ်၍သူ့အနေနဲ့ဒီဒေါက်တာစုကြည်ဘက်ကနေပြီးတော့အလားဟိုဒီတိုက်ပွဲတစ်ခုချင်းစီကိုသူ့အနေနဲ့ကတ္တနိုင်စွာမရှိဘူးထိကျုံနိုင်စွာမရှိဘူးဆိုတော့သူကတိုက်ရတာပို့ပြီးတော့အားတာရဲ့သဘောရှိတယ်အဲ့တော့သူကလည်းက
ကျွန်တော်ဆက်လက်မြေပြင်မှာတော်တော်လေးဆက်စင်နေလို့ချင်းတယ်လို့လုပ်နေတဲ့သဘောရှိပါဒါကလည်းတော်သားကြီးအဆွေအလေးနဲ့ဒီဘက်ကိုမကြွကျင်တာလည်းပါပါလိမ့်မယ်ခင်ဗျဟုတ်ကဲ့ကျွန်တော်နောက်ဆုံးမေးချင်တာကညီမနိုင်ငံအဆွေအသစ်အတွက်အဓိကစင်ခေါ်မှုတစ်ချက်လို့ထင်ပါတယ်အဲ့ဒါကတော့ဘာသာရေးနဲ့ပတ်သက်တဲ့အခြေခံတဲ့ကိစ္စလောလောဆယ်မှာတော့ဘာသာရေးအပြင်အခုပူးတည်အောင်မောင်းနှောပဲမှာ ဒီနေ့အများစုတို့ထုတ်ပြန်တဲ့နောက်ပြီးတော့နိုင်ငံတကာဖိဖာပြုထားတဲ့စောစောကဆရာတို့မြောက်ပြောသလိုပဲအစိုးရလည်းဖြစ်တယ်ဒေါန်ဆန်းစုကြည်ကိုယ်တိုင်လည်းပဲဒီဟာကိုအများကြီးမကြခဏဖြစ်ရှင်တယ်သို့တော်လည်းပဲနိုင်ငံတကာကသတင်းမီဒီယာတို့ကပြောလိုက်တိုင်းပြောလိုက်တိုင်းအဲ့ဒီမှာလူခွေးချိုးဖောက်တာဖြစ်နေတယ်ဘာညာဆိုပြီးတော့ရေးကြပါတယ်ဆိုတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့ဆရာနို
ချင်းကကြတဲ့သတင်းမီဒီယာတွေပဲဖြစ်ဖြစ်နိုင်ငံတကာအဖွဲ့အစည်းတွေပဲဖြစ်ဖြစ်ဒီရင်းအဖွဲ့အစည်းတွေပဲဖြစ်ဖြစ်အမြင်ကအများစုကအဖြူနဲ့အမဲကိုတွေးချေကြတာများပါတယ်တချို့ကဖြူလို့ပြောမယ်တချို့ကအမဲလို့ပြောမယ်ကျွန်တော်အမြင်ကတော့ဒီလိုကိစ္စမျိုးကဒီလိုပြိပခါမျိုးဟာဟိုမိခိုးရအောင်ရှင်နေမှာရှိရလို့ထင်ပါတယ်ဥပမာအပြင်နိုင်ငံကအဖွဲ့အစည်းတွေကသုံးတက်တဲ့အခါမှာနိုင်ငံကလူ့ခွင့်ရေးစာချုပ်ကဏ္ဍတွေကသုံးတက်တဲ့ချင်းကတ်တာမျိုးတွေရှိမယ်။ပြည်ရင်းမှာရှိတဲ့ဟိုအထူးအပြင်ဟိုနောက်တစ်ဖက်ဆုံးကရုပ်ချစ်အဖွဲ့အစည်းတွေကနောက်တစ်မျိုးနဲ့တုံ့ပြန်တာမျိုးတွေရှိတာလေ။ဆိုတော့အဲ့ဒီဖြူနဲ့အမဲနေရာတော်တော်များများကပြိပကကိစ္စတွေမှာအဲ့နှစ်ခုကဟိုရှောင်းသိမ်းတဲ့နေရာလို့မြင်ပါတယ်။နိုင်ငံကမီဒီယာတွေကဒါနဲ့ပတ်သက်ရင်တော်စုကရိုဂျာနာမည်ကိုသုံးပြီးတော့ဖြေရှင်းတာမျိုးမရှိဘူး။ဒီကိစ္စနဲ့ပတ်သက်ပြီးတော့လေးလေးနက်နက်ပြောတာမရှိဘူးဆိုတဲ့ဟာမျိုးတွေမှာဟိုတဝက်တစ်ပြက်လက်တခံနိုင်ပေမဲ့တကယ်တမ်းပြည်တွင်းမှာဒေါက်ဆန်းစုကြည်နဲ့အစိုးရဖွဲ့ကရင်ဆိုင်နေရတဲ့အနေအထားအင်တာတက်ခဲ့တဲ့အနေအထားဖြစ်ပါတယ်။1962ခုနှစ်နောက်ပိုင်းမှာပထမဦးဆုံးအချိန်90ကျော်ကြာမှာတက်လာတဲ့ရပ်သားအစိုးရဖွဲ့ဟာအခက်ခဲတွေအများကြီးနဲ့ရင်ဆိုင်ရပါတယ်။နောက်တစ်ခုကသူတို့ရပ်သားအစိုးရဖွဲ့ကိုထိုးနှက်ခြင်းနဲ့ဒါမှမဟုတ်လေအမားတွေကိုထောက်ပြခြင်းနဲ့အဖွဲ့အစည်းတွေကဒီလုံရက်တွေနဲ့ပတ်သက်ပြီးတော့ဒါကိုနမူနာပေးနေတဲ့အဖွဲ့ရှိတယ်လို့တကယ်တမ်းကလူထုထဲမှာလည်းဒီပြဿနာကိုတည်တည်ချာချာနားလည်မှုရှိတာမဟုတ်ပါဘူး။တခိုင်မှာဖြစ်နေတဲ့ပြဿနာနဲ့ပတ်သက်ပြီးတော့ရင်းနှုံးကဘာတွေဖြစ်ခဲ့တယ်၊ကိုရိုနီကစ်ကဘာတွေဖြစ်ခဲ့တယ်၊နောက်ပိုင်းဘာတွေဖြစ်တယ်၊အခုဘာတွေဖြစ်တယ်ဆိုတာကိုတည်တည်ချာချာနားလည်မှုရှိပဲနဲ့ဆိုရှယ်မီဒီယာလူမှုမီဒီယာမှာတော့လည်းကောင်းဒါမှမဟုတ်ရင်လည်းလူလူတွေကြားထဲမှာလည်းကောင်းပြောဆိုနေတဲ့အရာတွေကတော်တော်လေးစိုးရိမ်စရာအနေအထားတွေရှိပါတယ်အဲ့တော့ဟိုနိုင်ငံတကာမီဒီယာတွေကပေါ်ပြပြလို့နိုင်ငံတော်တကာတိုင်ငံပုဂ္ဂိုလ်နိုဘယ်ငြိမ်းချမ်းရေးဆုရှင်ဒေါက်တာဆုကြည်ကလုံးဝဂရုမစိုက်ဘူးဆိုတော့ဟိုအမြင်ကိုတော့ကျွန်တော်ကသဘောမတူနိုင်ပါဘူးကျွန်တော်ထင်တာကတော့သူဟာထိုက်တဲ့ကလောက်တော့ဂရုစိုက်တယ်ဒါပေမဲ့ဟိုဆိုရင်မူကြီးကောင်းကြီးမယ်လို့ကျွန်တော်မြင်ပါတယ်ဆိုရင်မူကြီးကောင်းကြီးမယ်အတွက်ဒီပေါ်မှာစင်ညမှုများလဲများနိုင်ပါတယ်။နောက်တစ်ခုကဒီအစိုးရဖွဲ့တွေတောင်မကပဲနဲ့သတင်းမီဒီယာတွေကဒီပေါ်မှာထုတ်ပြန်တာလည်းအခုချိန်မှာဒီအဖြူနဲ့အမဲပုံစံဖြစ်နေပြီးတော့မိခိုးရောင်ကျတဲ့အလယ်လက်အခြေအနေကိုသတင်းထုတ်ပြန်ဖို့အတွက်ကြွမ်းကျင်မှုပဲဖြစ်ဖြစ်ဓမ္မမဟုတ်လဲလူအများစုဒါမှလည်းလူအများစုမဟုတ်ရင်တောင်မှတော်တော်များတဲ့ဗုဒ္ဓဘာသာမြန်မာတွေရဲ့တုံ့ပြန်မှုပေါ်မှာစိုးရိမ်မှုလုံခဲ့ပြီးတော့စိတ်ဆင်ကျင်လွန်းနေတာတော့ရှိနေတယ်လို့ကျွန်တော်တွေ့ပါတယ်ခင်ဗျာ။
ဟုတ်ကဲ့ကိုစီဟာသွေးရဲ့သဘောထားလည်းသိရင်ပါတယ်ဒီအရေးမြန်မာအစိုးရကင်တွယ်ပုံနဲ့နိုင်ငံတကာရဲ့တုံ့ပြန်ချက
်ဟုတ်ကဲ့ဒီအခုချိန်ဒီမြန်မာအစိုးရအဖြစ်နေတဲ့ကင်တွယ်နေတဲ့ပုံကကျွန်တော်အမှန်ကန်တယ်လို့ထင်ပါတယ်ဘာလို့လဲဆိုတော့တတိကြီးကြီးနဲ့သာပြီးကင်တွယ်နေတယ်လို့ကျွန်တော်ယူဆပါတယ်ဘာဖြစ်လို့ဆိုတော့အရင်အစိုးရဆက်ဆက်ကလုပ်ခဲ့တဲ့လုပ်ပြီးလုပ်ရနေတဲ့အကျိုးဆက်တွေကကျွန်တော်တို့မြင်ပြီးတွေ့ပြီးဖြစ်ပါတယ်ပိုဆိုးသွားတယ်ဟလာပိုပြီးတော့ချင်းရဆက်တဲ့အနေအထားကိုရောက်လာတယ်ဆိုတော့အားလုံးလည်းမြင်ကြပါတယ်ဆိုအခုအချိန်တွေကအခုဖြစ်သွားနေတဲ့အချိန်တွေကစဖြစ်နေရနေပြီးတော့ကျွန်တော်တို့လေ့လာကြည့်မယ်ဆိုလို့ရှိရင်ဒီတစ်ခါမှာဖြစ်နေတဲ့ကိစ္စမော်ရိုတဝိုက်မှာဖြစ်နေတဲ့ကိစ္စထောင်ချောက်အခုလည်းကျွန်တော်တို့မောင်းသွင်းနေတာပါအဲ့လိုထောင်ချောက်တွေကိုမောင်းသွင်းနေတာလည်းဆိုလို့ရှိရင်ကျွန်တော်တို့ဒီအရက်သားတွေကိုဟလာအင်အားသုံးပြီးတော့ခြေမုံနဲ့နှိပ်ဆက်တယ်တတ်တတ်တယ်ဆိုတော့အမြင်ကိုရောက်အောင်စနစ်တကျကျွန်တော်တို့ခံပြီးနေတာပါဘာဖြစ်လို့လဲဆိုတော့ဒီလက်မျက်ကိုင်အုပ်ချမှုဟာလက်မျက်အကောင်းသားတွေနဲ့ခြေဆိုင်တိုက်ပွဲဝင်နေတာမဟုတ်ဘဲနဲ့ပဋိပက္ခတစ်ခုဖြစ်အောင်လုပ်ပွေးပြီးတော့မှဒီဘက်ကနေပြီးတော့တိုက်လန်တိုက်ခိုက်တဲ့အချိန်မျိုးဟာဟိုဘက်မှာအရက်သားတွေကိုခုခံခံနဲ့ဒီနဲ့ကိစ္စကိုဆင်ရင်နေရာတွေ့ပါလေ။ဆိုဒီကိစ္စကအလုံးမျောလင်းသားဆိုပဲဟလာဟိုလူတွေအများကြီးတွေ့လာပါ။အခုတွေ့တဲ့လူတွေအရက်သားတွေဖြစ်နေတယ်လား။ဒုတ်သားလည်းနဲ့လူတွေဖြစ်နေတယ်။တော်လည်းနဲ့ကောင်းကြီးတက်ဆင်လာတာမဟုတ်ဘူး။ဆိုတော့ဒီဟာအရင်အရေးကြီးပါလေ။ဂျာကိုလုံနေတဲ့လူတွေကဘာယူရတဲ့လုံနေလဲဆိုတာကိုကျွန်တော်တို့ကဒါအရန်သတိထားပါပဲ။အခုတော့မြင်ရတော့ကတော့ကျွန်တော်တို့အရက်သားတွေအခုတော့ဒီလိုတက်နေတယ်ဆိုရင် image ကိုဟိုပေါ်အောင်လို့ကျွန်တော်တို့ထောင်ချောက်တစ်ခုကိုပဲဆင်ရင်ထားတယ်လို့မြင်ပါလေ။ဒါတော့မဟုတ်လို့လေဒီကြီးစွာနဲ့အစိုးရတက်ကလည်းဖြည်းဖြည်းချင်းကြိုက်ကြတယ်လို့မြင်ပါတယ်။ဆိုတော့ဟိုဒီကပို့ပြီးတော့ကျွန်တော်တို့မီဒီယာတွေတွားခွင့်လာခွင့်ပေးဖို့အဲ့ဒီနေရာမျိုးသတ်သာပြီးရတွားဖို့တွားခွင့်ပေးဖို့ကိုကျွန်တော်တို့လုံနေပါတယ်။မဟုတ်ဘူးဆိုလို့ရှိရင်ကျွန်တော်တစ်ဖြည်းတစ်ဖြည်းနဲ့ဒီဗီဇကြီးလာနိုင်ပါတယ်။နိုင်ငံတကာပို့ပြီးတော့သွတ်သွဲပြောဆိုတဲ့နေရာတွေရှိမှာရှိလာနိုင်ပါတယ်။
ဥကျော်ဇန်တာစီစဉ်တက်ဆက်တဲ့အပတ်စဉ်မြန်မာအရေးတုံးသက်ချက်ကိုနားဆင်ကြရတာဖြစ်ပါတယ်အခုဆက်ပြီးတော့ကြားကြမှာကတော့အပတ်စဉ်သူယုံကြည်ရအစီစဉ်ဖြစ်ပါတယ်အခုဒီဘက်မှာတော့ပြည်သူအကျိုးပြုပြဟိတလုပ်ငန်းကြီးဆောင်ရွက်နေတဲ့ဗိုလ်ကြီးဟောင်းဦးနေမျိုးစဉ်အမည်ကိုနားဆင်ကြပါမယ်မှတ်မှုဖြစ်ပါစီစဉ်တက်ဆက်တာဖြစ်ပါတယ်ခင်ဗျာ
ပြောရပြုံကြည်ရစီစဉ်အတွက်ကျေးဇူးပါကျွန်တော်ညီမျိုးစဉ်ရဲ့ယုံကြည်ရတက်တော်ရတဲ့လက်ကျေးဇူးတင်ပါတယ်ကျွန်တော်ဟာစစ်သားဟောင်းတယောက်ဖြစ်ပါတယ်တမတော်တမှာစတနစ်ကြော်ကြော်တောင်ထမ်းဆောင်ခဲ့ဘူးတဲ့လူတယောက်ပါအဲ့တော့ကျွန်တော်တောင်ထမ်းဆောင်စဉ်ကလေ့ကျင့်သင်ကြားခဲ့ရတဲ့ချစ်တိတော်ချစ်ဝိတီတဲ့ကအထူးသဖြင့်အမှတ်ရနေမိတာကပြည်သူလူထုပေါ်ပြုကျင့်ရမယ်ကျင့် ကျွန်တော်တို့ကြည်ပြွန်ရလားကျွန်တော်တို့တမရိုကြီးကြည်ပြွန်ရလားတမရိုခေါင်းဆောင်နေအစီအမင်းဒီဟာကိုညွှန်ကြားဥထိပ်ထားရလားလို့စဉ်းစားရင်စဉ်းစားရင်လည်းပဲကျွန်တော်တမရိုကမိမိတဘောနဲ့မိမိနှုတ်ထွက်ခွင့်တင်ဖြစ်ခဲ့တာပေါ့လေအဲ့တော့မှတ်မိတယ်လို့ဆိုရင်ဟိုပြည်သူလူထုပေါ်တစ္ဆာဆောင်တည်ယူသေးပါဆိုတာထိတ်စီးပါကျွန်တော်တို့လူလူချင်းပြောရရင်ပြည်သူလူထုပေါ်တစ္ဆာဆောင်တည်ယူသေးမ
ကာကွယ်ဆောင်ရှောက်စရာအကြောင်းမရှိတော့ပါဘူး။ဒါကျွန်တော်ယုံကြည်တဲ့ပထမဆုံးချက်ပါ။ပြည်သူလူထုရဲ့အသက်အဝေးစီစဉ်နေကာကွယ်ဆောင်ရှောက်မဲ့တကယ်တနက်ကင်တက်ဖွဲ့ဆစ်ဆစ်ဆိုရင်ပြည်ရင်းစစ်တွေအတွန့်ရှိအောင်မွေးမြူမထားတင်ပါဘူး။ဖြည့်ရှင်းဆောင်ရွက်ငြိမ်းချမ်းရေးရအောင်တိစောက်နိုင်ရပါလိမ့်မယ်။ပြည်သူလူထုနဲ့ယဉ်ကျေးစွာဆက်ဆံပါဆိုရင်တော့ပြောစရာအထူးမရှိပါဘူး။အွန်လိုင်းနေမှာနော်တမရောဟိုကိုချစ်မြတ်နေသူများကွန်ရက်တို့အခုလိုမျိုးရေးသားနေတဲ့လူတို့ပြည်သူလူထုကိုယဉ်ကျေးစွာရေလိုလှလိုဆက်ဆံမှုတွေဘယ်လောက်ထိရှိပြီလဲပြန်စဉ်းစားရမှာပါအဓိကတော့ပြည်သူလူထုရဲ့အကျိုးစီးပွားကိုအစဉ်ဥထိတ်ထားတဲ့တနက်ကန်တက်ဖွဲ့ကြီးဖြစ်ရလားဆိုတာဥပိုင်ကုမ္ပဏီတို့ထိတ်ထိတ်ကျဲချမ်းသာကြီးပွားနေတဲ့ဗိုလ်ချုပ်ကြီးဟောင်းတွေတို့ဇာတိကြည့်ရင်ကျွန်တော်တို့သိပါတယ်ပြည်သူလူထုကိုလောင်ပြောင်မထီမဲ့မြင်စော်ကားမော်ကားဒါတွေကိုလည်းရှောင်ကြဉ်ပါလို့ဆိုတော့လည်းပဲကျွန်တော်တို့တွေအခုချိန်ထိလက်နက်နဲ့အကြောင်းပြဖြစ်နေတဲ့သူတွေရှိနေစေဖြစ်တယ်။အဲနံပါတ်6ကျွန်တော်မှတ်မိတာကတော့ပြည်သူလူထုအပေါ်တဲ့လက်နက်အားကိုဖြင့်အနိုင်ကျင့်ခြင်းမှရှောင်ကြဉ်ပါတဲ့။အဲ25ရာခိုင်နှုန်းအပါဝင်ခြေဥ်ဆိုတဲ့ဥပဒေကြီးတစ်ဖက်သားဥပဒေကြီးနဲ့အခုတည်းကလည်းတရားဥပဒေစိုးမိုးမှုမတိဆောက်နိုင်။တရားရေးဌာနတာဝန်ရှိသူတွေကိုယ်တိုင်လည်းကိုကျင့်တိုက်ခါဖြောင်းမှတ်ကြောင်းလဲမပြတတ်နိုင်နော်ပြီးတော့လေပြည်သူအစိုးရလက်အောက်မှာလဲတရားရေးနဲ့ကာကွယ်ရေးအဖွဲ့အစည်းတွေကိုမထားရှိအဲ့တော့ပြည်သူလူထုအပေါ်လက်နက်အားကိုးနဲ့ဘယ်သူတွေကဘယ်လိုဆက်လက်စီးပူးအနိုင်ကျင့်နေသေးသလဲဆိုတာတစိမ့်စိမ့်စဉ်းစားလေးလေးတွေးရှိလေးလေးပါပဲအဲကျွန်တော်မိမိနဲ့မသက်ဆိုင်တဲ့အမှုကိစ္စတွေကိုကျွန်တော်များဝင်ဆွဲမိနေသလားတော့မသိပါဘူးဒါပေမဲ့ကျွန်တော်နိုင်ငံသားတစ်ယောက်ပါနော်နောက်ဆုံးချက်ကျွန်တော်အတမရောအပါဝင်ပေါ့လေမြန်မာနိုင်ငံဥချူရေးအရရာရာမှာရောအဲ2008ဖွဲ့စည်းပုံဆိုတဲ့အခြေခံဥတွေအရခြံထားခဲ့တဲ့ရခိုင်စနစ်ဟောင်းကလူများကိုကျွန်တော်ပြောချင်တာတော့ဘေဟာပဲလှုပ်လှုပ်ဘေဟာပဲတွေးတွေးဘာဘေအရာပဲစဉ်းစားစဉ်းစားပြည်သူလူထုကိုဦးစားပေးပါတဲ့မိမိမှအခွင့်အရေးပို့ပြီးမယူပါနဲ့တဲ့ဒီအချက်လက်တွေကတကယ်တော့အမတန်ကောင်းမွန်နေပြည်သူလူထုပေါ်မှာတကယ်တမ်းသာပြုကျင့်ကြမယ်ဆိုရင်ပြည်သူချက်တဲ့တမတော်ဖြစ်မယ်ပြည်သူယုံကြည်လေးစားတဲ့တမတော်ဖြစ်ပါလိမ့်မယ
်အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါစီ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်ဒါရတဲ့မြန်မာနိုင်ငံမှာပရဟိတလုပ်ငန်းတွေကိုဆောင်ရွက်နေသူဘူဂျီဟောင်းညီမျိုးစင်ရဲ့ယုံကြည်ရာကိုတင်ဆက်ပေးကြတာဖြစ်ပါတယ်ခင်ဗျာ
အမေရိကန်အစိုးရရဲ့သဘောထားအမြင်အာဘော်ကိုတင်ပြပါတော့မယ်ခင်ဗျာ
မြောက်ကိုရီးယားနိုင်ငံဟာနှစ်ပေါင်း60ကျော်ကီလိုမီတာစုဥဆောင်လာခဲ့တဲ့အာဏာရှင်နိုင်ငံဖြစ်ပါတယ်။မိခင်နိုင်ငံသားရဲ့ဝန်ကြီးဌာနကအစ်စ်ထုတ်ပြန်လိုက်တဲ့နှစ်ပတ်လည်လူ့ခွင့်ရေးစီရင်ခံစာအရမြောက်ကိုရီးယားရဲ့လူ့ခွင့်ရေးအခြေအနေဟာအင်မတန်ဆိုးရွားတဲ့အခြေအနေမှာရှိနေပါတယ်။အစိုးရဟာပြည်သူလူထုရဲ့ဘဝအစိပ်ပိုင်းအများပြားကိုတင်းကျပ်စွာထိန်းချုပ်ထားပြီးတော့လွတ်လပ်စွာပြောဆိုခွင့်၊တည်နှလုံးလက်ခွင့်၊စုဝေးခွင့်၊အသင်ပင်ဖွဲ့စည်းခွင့်၊ဘာသာရေးလွတ်လပ်ခွင့်၊သွားလာလှုပ်ရှားခွင့်နဲ့အလုံသမားခွင့်ရေးတွေကိုညှင်းပယ်ထားပါတယ်။ နိုင်ငံတွင်းမှာနိုင်ငံရဲ့အကျဉ်းစခန်းပေါင်းအများပြားထရှိပြီးတော့အဲ့ဒီအကျဉ်းစခန်းတွေရဲ့အခြေအနေဟာမကြာခဏဆိုသလိုအတိတ်အဓမ္မအလုပ်ကျန်းခိုင်းစေမှုအပါအဝင်ရက်စက်ကြမ်းကြုတ်ပြီးအသက်အန္တရာယ်ဆိုးရိမ်ရလောက်တဲ့အထိဆိုရပါတယ်။ကိုရီးယားပြည်နယ်ပေါင်းစည်းဌာနရဲ့2004ခန်းစာအရနိုင်ငံတော်လုံခြုံရေးဝန်ကြီးဌာနကဒီအကျဉ်းစခန်းတွေကိုစီမံအုပ်ချုပ်ရပါတယ်။ဒီစခန်၅ခ
ဒီကိစ္စတွေကိုရက်ဆက်ညှင်းဆဲမှုတွေအစဉ်သဖြင့်ရှိနေပြီးတော့နိုင်ငံရေးအကျဉ်းခံတွေထဲမှာလူမြင်ကွင်းမှာကွပ်မျက်မှုတွေရှိတယ်လို့လွန်မြောက်လာသူတွေကပြောပါတယ်ဒီအကျဉ်းခံတွေထဲမှာအာဏာပိုင်တို့ရဲ့ညှင်းပန်းနှိပ်စက်မှုတွေကိုလည်းပဲပြောင်းလာသူတွေအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေရဲ့ပြောဆိုချက်တွေအရာသိရပါတယ်ညှင်းပန်းနှိပ်စက်မှုတွေထဲမှာဆိုရင်ပြင်းထန်စွာရိုင်းနှက်မ စတွေမှာဆိုရင်မွေးကိစ္စကလေးငယ်တွေကိုမိခင်တွေရှေ့မှောက်မှာထားပြီးတော့မိခင်တွေမကြည့်မနေရတက်ဖြတ်တာမျိုးရှိပါတယ်။ရက်ဆက်ညှင်းဆဲမှုတန်းအနာရောဂါနဲ့အငတ်ထားမှုစတာတွေကြောင့်အကျဉ်းသားတွေအများပြားသိဆုံးရတယ်လို့ဗတ်ပြောင်းလာသူတွေကပြောပါတယ်။2016ရဲ့အစီရင်ခံစာရတော့ထောင်ထဲမှာကလေးမီးဖွာတာကိုကန့်တက်ပြီးအတင်းအဓမ္မကိုဝင်ဖြတ်ချတာမျိုးတွေလည်းရှိခဲ့တယ်လို့ဖော်ပြထားပါတယ်။မိခင်နိုင်ငံသားရဲ့ဝန်ကြီး Rex Tillerson ကလူခွင့်နဲ့ဒီမိုကရေစီအုပ်ချုပ်ရေးကိုအားပေးချက်ဟာအမေရိကန်နိုင်ငံသားရဲ့မူဝါဒရဲ့ကျိုးယိုးမှန်တိုင်ဖြစ်တယ်လို့ Tillerson ကပြောပါတယ်။ဒီလူခွင့်အစီရင်ခံစာတွေဟာမြောက်ကိုရီးယားအပါအဝင်ကမ္ဘာနိုင်ငံတွေမှာလူလက်ခွင့်လူကုန်တိုက်ခါနဲ့ကမ္ဘာတဝန်းကျွေးဝချမ်းသာရေးလိုကိုမိခင်ပြည်အောင်စုကမငြိမ်းမငြိမ်းဆောင်ရွက်တာဖြစ်ကြောင်းပြသတာဖြစ်တယ်လို့ Tillerson ကပြောသွားပါတယ်ရှင
်။ Megan Soya ရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ
။အခုနားဆင်ကြရတာကတော့ American Soya ရဲ့သဘောထားအမြင်နာဖြစ်ပြီး VOA ရဲ့အားပုံမဟုတ်ကြောင်းထပ်မံပြီးတော့အတည်ပြုအပ်ပါတယ်ခင်ဗျာ။UAE မြန်မာပိုင်းရဲ့ကြာတာပတင်းနေ့မနက်ခင်းအစီအစဉ်တွေကိုဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုတော့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုပိုဇော်ဝင်းနိုင်ကကြီးညာပေးပါဦးမယ်ခင်ဗျာ
။မနေ့နိုဝင်ဘာလရွေးကောက်ပွဲမှတိုင်ခင်တမလဟောင်းဘာရက်ကိုဘာမာကသူ့ရဲ့ဖုန်းကိုကြားပြတ်နားထောင်ခဲ့တယ်ဆိုတဲ့တမလဒေါ်နယ်ထရမ့်ရဲ့ပြောဆိုမှုဟာအခြေအမြစ်မရှိကြောင်းအောက်လွှတ်တော်ထောက်လှမ်းရေးကော်မတီကထိတ်တန်းခေါင်းဆောင်တွေကပုံထိုးနဲ့မှပြောကြားလိုက်ကြပါတယ်။တမလဒေါ်နယ်ထရမ့်ပြင်ဆင်ထုတ်ပြန်တဲ့လူဝင်မှုကြီးကြပ်ရေးပိတ်ပင်မှုအမိန်တက်ကိုဟာဝိုင်ပြည်နယ်ကပြည်တော်စုတရားသူယီတူကပုတ်ထိုးနေမှာဆန်းကန်ကြောင်းအမိန်ချမှတ်လိုက်ပါတယ်။ဒါဟာတမရရဲ့အမိန်ကြေညာချက်စတင်အသက်ဝင်မဲ့ကြာတာပရင်းနေ့မတိုင်ခင်နိုင်ရည်အနေငယ်လိုမှအမိန်ချမှတ်လိုက်တာလည်းဖြစ်ပါတယ်။ဒီအမိန်ကိုဆန်းကန်ဖို့အရေးယူမဆောင်ရွက်နိုင်ခဲ့ရင်အစားထိုးလို့မရနိုင်တဲ့နှစ်နာဆုံးရှုံးမှုနဲ့ရင်ဆိုင်ရပွဲရှိတယ်လို့ပြည်နယ်ကိုကိုစားပြုတဲ့ရှင်းနေတွေကတက်တည်ပြနိုင်ခဲ့ကြောင်းတရားသူယီဒဲရက်ဝတ်ဆန်ကသူ့ရဲ့ဆုံးဖြတ်ချက်မှာဖော်ပြထားပါတယ်။မွတ်စလင်အများစုနေထိုင်တဲ့၆နိုင်ငံကခရီးသွားတွေနဲ့အမေရိကန်ပြည်ထောင်စုမှာလာရောက်အခြေချနေထိုင်ကြမဲ့သူတွေကိုပြည်ဝင်ခွင့်ယာယီပိတ်ပင်တဲ့သမ္မတထရမ့်ရဲ့အမိန့်ဟာကမ္ဘာလဲခရီးသွားတွေအပေါ်မိခိုနေရတဲ့ဟာဝိုင်ယီပြည်နယ်ရဲ့စီးပွားရေးကိုထိခိုက်နိုင်တယ်လို့ပြည်နယ်ရှိနေတွေကရှောက်ထားခဲ့ကြပါတယ်။ဒါအပြင်ပြည်နယ်အတွင်းမှာရှိတဲ့မွတ်စလင်မြို့ကန်တွေအနေနဲ့လည်းပိတ်ပင်ခံရတဲ့၆နိုင်ငံဖြစ်တဲ့အီရန်၊လစ်ဗျာ၊ဆိုမာလီယာ၊ဆူဒန်၊စီးရီးယားနဲ့ယီမင်နိုင်ငံတို့ထံကသူတို့ရဲ့ဆွေမျိုးတွေလာရောက်လည်ပတ်နိုင်မှာမဟုတ်တဲ့အတွက်ထိခိုက်စေနိုင်တယ်လို့လည်းရှိနေတွေကအကြောင်းပြခဲ့ကြပါတယ်။သမ္မတရဲ့ပြည်ဝင်ခွင့်တားမြစ်တဲ့အမိန့်စ်ကိုဟန်တားဖို့ရှောက်ထားကြတဲ့မယ်ရီလန်းအပါအဝင်တခြားပြည်နယ်၆ပြည်နယ်တို့ကရှိနေတွေကလည်းဒီအမိန့်ဟာမွတ်စလင်တွေအပေါ်ခွဲခြားဆက်ဆံရရောက်တယ်လို့တင်ပြခဲ့ကြပါတယ်။ဒါဟာသမ္မတထရမ့်ရဲ့ပြည်ဝင်ခွင့်အမိန့်ကိုဒုတိယအကြိမ်မြောက်ပြည်ထောင်စုတရားရုံးကဟန်တားလိုက်ခြင်းလည်းဖြစ်ပါတယ်။ဒီနိုင်ငံသားရေးဝန်ကြီးဌာနရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ဆွန်ကောရှန်းနဲ့တရုတ်မြန်မာနယ်စပ်အခြေစိုက်မြောက်ပိုင်းစီရဲမဟာမိတ်အဖွဲ့ဝင်ကိုယ်စားလှယ်တွေကုမင်းမြို့မှာတွေ့ဆုံခဲ့ပါတယ်။တွေ့ဆုံမှုအတွင်းလက်ရှိတိုက်ပွဲတွေပေါ်ဆောင်နေတဲ့တိုင်းရင်းသားလက်နက်ကိုင်တွေအနေနဲ့အစိုးရကြားဆောင်ရွက်ပေးနိုင်တဲ့အခြေအနေတွေကိုလည်းတရုတ်အစိုးရကိုယ်စားလှယ်ကကန့်လန့်ခဲ့ပါတယ်။ဒီတွေ့ဆုံမှုကကြည်ကြေးအဖြစ်မြန်မာညီညာရေးလုံခြုံရေးမှာတရုတ်ကထဲထဲဝင်ဝင်ပါဝင်ဆောင်ရွက်မဲ့အနေအထားရှိနေတယ်လို့မြန်မာရေးကြွမ်းကျင်သူတွေကပြောပါတယ်။စင်ကာပူမြန်မာအသက်မွေးပညာသင်ကျောင်း SMVTI ကိုလာမယ့်3နှစ်အတွင်းမြန်မာနိုင်ငံကိုလွှဲပြောင်းပေးမယ်နားလည်မှုစာချုပ်လက်မှတ်ထိုးရွယ်ကိုမလ15ရက်နေ့ကပုံထိုးနေ့မှာကျင်းပတာမှာစင်ကာပူနိုင်ငံရဲ့ဂုဏ်တူးဆောင်အကြီးအကဲဝန်ကြီးကိုကျုံတောင်တက်ရောက်ခဲ့ပါတယ
်။ထိပ်တန်းရောက်နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုစော်ဝင်းလှိုင်ကြီးညာတော့တာဖြစ်ပါတယ်။အခုမနေ့အတွက်စီစဉ်ထုတ်လို့ရမှုကမတ်အင်ဂျင်နိုင်ဖြစ်ပြီးတော့အတမိုင်းဆိုင်ရာအင်ဂျင်နီယာကတော့ Kevin Fowler ဖြစ်ပါတယ်။နာတော့ဆဆင်ခဲ့ကြတဲ့နိုင်ငံတကာကတောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်နိုင်ချမ်းမြေကြပါစေ။ VOE ကိုနားဆင်ကြတဲ့အတွက်အထူးကျေးဇူးတင်ရှိပါတယ်။ကျွန်တော်ဆက်မိုးပြီးပါခင်ဗျာ။
This program has come to you from the Voice of America, Washington.